Welcome to the Voice of America in Burmese.
Minglam ne khima dot ta shin ya shin. American Bureau of Washington DC myo ro VOA American tan ye 2022 khu ne October 9 ye ni taw chan ni mne khin season rwe ko Myanmar san no chain mne 6 nai ka ni 9 nai a che line to meter 24 40 51 line to meter 190 du ka ni dai yai thau lwin ni ba bi shin.တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ကီထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူပြောပြပေးမှာပါစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကသတင်းသမားတွေအတွက်စိုးရိမ်နေလို့ကုလသမဂ္ဂကပြောပါတယ်စစ်ကောင်စီကိုလက်နက်ရအောင်ကူညီမှုနဲ့လုပ်ငန်းရှင်၃ယောက်ကုမ္ပဏီတစ်ခုကိုအမေရိကန်ဆိုကအရေးယူတန်းခတ်လိုက်ပါတယ်မြန်မာနိုင်ငံမှာတော့စာနာမှုအကူအညီလိုအပ်သူက၃သန်းကျော်နေပြီလို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမတင်တိုင်
းကောင်းပါပြီရှင်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်တွင်မှာတော့စစ်ကောင်စီကလေချောင်းကနေဘုံကျဲတိုက်ခတ်ခဲ့ပါတယ
်ဒီအမျိုးရှားတို့ဆရာကုန်းနဲ့ဆိုရင်နိုင်ခွလောက်စက်ကြည့်ရဘူးမင်းညာနိုင်ခွလောက်ကပထမဘုံကျဲကင်းတော့ပြင်းထောက်လည်ရင်လေတော်ဝဲနေတာရှိ
တယ်ဒါတော့ဒေတာကန်တို့က VOA ကိုပြောပြခဲ့တာဖြစ်ပါတယ်ရှင်မချခင်မှာပြည်စုံနားဆင်ကြရပါမယ်ပြည်တွင်းစီးပွားရေးချဆင်းရတဲ့အကြောင်းရင်းနောက်ဖမ်းခံထားတဲ့ဂျပန်နိုင်ငံသားတိုရူကူဘိုတာကိုထောင်ဒဏ်9နှစ်ချမှတ်လိုက်တယ်ဆိုတဲ့အကြောင်းသတင်းဆောင်မတွေနဲ့အတူနောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးကြပါအောင်ရှင
်ဩယူကရိန်းနိုင်ငံကဇေပိုရီရှားဒေသမှာလူနေအဆောက်အဦတွေကိုရုရှားဘက်ကပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးခဲ့ရတယ်လို့ရုရှားအရာရှိတွေကပြောပါတယ်။ဇေပိုရီရှားပြည်နယ်အုပ်ချုပ်ရေးမှူးကတော့ဒီတိုက်ခိုက်မှုကြောင့်ပျို့ချပျက်စီးနေတဲ့နေရာမှာပိတ်မိနေသူ9ဦးရှိတယ်လို့ပြောပါတယ်။ဇေပိုရီရှားမြို့ကိုယူကရိန်းနဲ့ထိန်းချုပ်ထားပေမဲ့ဒီဒေသအများစုကိုတော့ရုရှားကသိမ်းပတ်ထားတာပါ။ဇေပိုရီရှားနဲ့အရှားဒေသ3ဦးကိုရုရှားနိုင်ငံတဲကိုထည့်သွင်းတဲ့ဥပဒေကိုရုရှားသမ္မတဗလာဒီမီယာပူတင်ကဗုဒ္ဓဖူးနေမှာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ကြောင်းကုလသမဂ္ဂကရောယူကရိန်းနဲ့အနောက်နိုင်ငံတွေကပါပြောဆိုရှုံချနေကြတာဖြစ်ပါတယ်။အဲ့ဒီဒေသမှာဥရောပတရဲ့အကြီးဆုံးနျူကလ িয়ার ဒဏ်ဟာပေးဆိုင်ုံတည်ရှိနေတာဖြစ်ပြီးတော့မကြာခင်လတွေအတွင်းအဲ့ဒီဆိုင်ုံတဝက်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နျူကလ িয়ার ကပ်ဘေးဆိုင်လာမှာကိုနိုင်ငံတကာကနေစိုးရိမ်နေကြတာလည်းဖြစ်ပါတယ်။ကုလသမဂ္ဂအနုမြေစွမ်းအင်အေဂျင်စီ IAEA ဆိုင်ရာအကြီးအကဲRafael Grossi ကတော့ဒီသတင်းပတ်ထဲမှာပဲ Ukraine ကိုရော Russia ကိုပါတွားရောက်มาဖြစ်ပြီးတော့အဲ့ဒီမှာအရေးကြီးတဲ့ဆွေးနွေးမှုတွေလှုပ်ဆောင်မှုရှိတယ်လို့ပြောပါတယ်။ဒီတန်းအပြင်ဆက်ရုံတစ်ဝက်ကိုအကာအကွယ်ပေးရမယ့်ဇုံဖြစ်တတ်မှတ်ဖို့တိတ်ကိုအရေးတကြီးလိုအပ်နေပြီလို့ဗိုလ်တပူးနေကပြောကြားခဲ့တာပါ
။ Baltic ပင်လယ်က Russia သဘောထားဝင် pipeline တစ်ခုပြီးခဲ့တဲ့သတင်းပတ်ထဲပောက်ကွဲမှုကိုကနဦးစုံစမ်းစစ်ဆေးမှုတွေအရအပြည့်အမောက်လိုရကြောင်းဖြစ်နိုင်ခြင်းများတွေ့ရတယ်လို့ Sweden ပြည်တွင်းလူညိုရေးဌာနကကြားသာပေးနေမှာပြောလိုက်ပါတယ်။ချင်းနေမှာပဲအခင်းဖြစ်တဲ့နေရာကအထောက်ထားတွေကိုတင်စီရမိထားပြီးစုံစမ်းစစ်ဆေးတော်မယ်လို့လဲဆွေရင်စုဟာရှင်းနေရုံကပြောပေမဲ့တင်စီရမိတဲ့ထောက်ထားတွေနဲ့ပတ်သက်လို့တော့တိတိကျကျမပြောပါဘူးရုရှားကနေဂျာမနီနိုင်ငံကိုပင်လယ်ရေရောက်ကနေတွတ်တန်းထားတဲ့ Nord Stream 1နဲ့ Nord Stream 2 pipeline တွေပောက်ကွဲမှုဖြစ်ချိန်မှာအသုံးပြုနေတာမျိုးမရှိပေမဲ့ဆွေရင်နဲ့ဒိမန်နိုင်ငံတွေရဲ့ကမ်းလွန်ပင်လယ်ပြင်တွေမှာရက်တော်ကြာမိသိမ်းတံငွေတွေယူဆိတ်ထွက်နေကြပါတယ်ခုနလကြာရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုအားပေးထောက်ခံနေကြတဲ့အနောက်မဟာမိတ်နိုင်ငံတွေကိုတန်ခတ်တဲ့အနေနဲ့မကြာခင်ဆောင်းရာသီမှာဥရောပမှာဓာတ်ငွေလောင်စာပြက်လိုက်အောင်ရည်ရွယ်ပြီးရုရှားကပောက်ခွဲတာဖြစ်နိုင်တယ်လို့လဲစကန်ဒီနေးဗျနိုင်ငံတွေကတာဝန်ရှိသူတွေခန့်မှန်းပြောဆိုနေကြတာပါရုရှားသမ္မတဗလာဒီမီယာပူတင်ကတော့ပိုက်လိုင်းတွေတိုက်ခတ်ခံရမှုတွေအနောက်နိုင်ငံတွေကိုဆွဆွဲထားပေမဲ့အမေရိကန်နဲ့မဟာမိတ်တွေကတော့ဆွဆွဲချက်တွေမှန်မှန်တဲ့အကြောင်းအပြင်းထန်ညှဉ်းဆန်းထားပါတယ်ဆွေဒင်ပြည်တွင်းလူမျိုးရေးဌာနကတော့ပောက်ခွဲမှုကြောင့်ဓာတ်ငွေပိုက်လိုင်းတွေအကြီးအကျယ်ထိခိုက်ပျက်စီးရတဲ့အကြောင်းစုံစမ်းစစ်ဆေးမှုမှာတွေ့ရှိရတယ်လို့အတည်ပြုထားပါတယ်။ Baltic ပင်လယ်ကဖြစ်ရာအကြီးအကျယ်အလင်းနဲ့ထားရမယ့်ကိစ္စဖြစ်ကြောင်းလည်းပြောဆိုထားပေမဲ့အသေးစိတ်ကတော့ထုတ်ပြောမထားပါဘူး
။ OPEC ကရေနံထုတ်လုပ်တင်ပို့တဲ့နိုင်ငံများအဖွဲ့ကတနေ့ကိုရေနံစီးနှစ်တန်းရှော့ချပြီးထုတ်လုပ်ဖို့တတ်မှတ်လိုက်တာအတွက်စိတ်ပျက်ရတယ်လို့ American သမ္မတ Joe Biden က Chatterbury နေမှာပြောကြားလိုက်ပါတယ်။
Disappointment, and we're looking at what alternatives we may have. Don't hurt him, man. Don't you?
ဆိတ်ပြရပါတယ်။ American ဘက်ကတော့ကိုယ်နိုင်ငံထွက်နဲ့ဘာရီအစားထိုးလှုပ်ဆောင်နိုင်မယ်ဆိုတာကိုကြည့်နေပါတယ်။တကယ်ဆိုအစားထိုးလုပ်နိုင်တာတွေအများကြီးရှိနေပေမဲ့ဗ ဘာကိုတုံးမယ်ဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့ပြောသွားတာပါရုရှားနဲ့တခြားရေနံတွေနိုင်ငံတွေနဲ့အတူရေနံထုတ်လုပ်တဲ့ OPEC နိုင်ငံတွေကရေနံထုတ်လုပ်မှုကိုရှော့ချဖို့အတွက်ဗုဒ္ဓဟူးနေ့ကဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ဒါဟာယူကရိန်းစစ်ပွဲဆင်နွှဲနေတဲ့ရုရှားကိုငွေရစေမှာဖြစ်တဲ့အပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်အတွက်ရှေ့လာတဲ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲမတိုင်ခင်အမေရိကန်ကားသမားတွေအတွက်ဓာတ်ဆီဈေးကျအောင်လုပ်နိုင်မယ့်အခွင့်အလမ်းကိုထိခိုက်သွားစေတာလည်းဖြစ်ပါတယ်လွှတ်တော်နှစ်ရက်စလုံးကိုရောလွှတ်တော်တရရကိုပါထိန်းချုပ်နိုင်မှုအတွက်ကြိုးစားနေတဲ့အတိုက်ခံ Republican Party ဝင်တွေကတော့ဓာတ်ဆီဈေးတက်နေတာအတွက်သမ္မတ Biden နဲ့သူ့ရဲ့ Democrat တွေကိုအပြစ်တင်နေတာဖြစ်ပါတယ်။ဇူလိုင်လတဲ့အရှိလေပိုင်းဒေတာကိုခီးထွက်ခဲ့တဲ့သမ္မတ Biden ကတော့ကမ္ဘာရေနံဈေးတည်ငြိမ်စေဖို့အတွက် American ပြည်ရင်ကမ္ဘာမှာဒုတိယရေနံအများဆုံးထုတ်တဲ့ Saudi Arabia နိုင်ငံကိုရေနံတွေလျှော့မထုတ်ဖို့ဒါမှမဟုတ်ဥရပိုးပြီးတိုးထုတ်ဖို့အတွက်တိုက်တွန်းခဲ့တာဖြစ်ပါတယ်။ကားသမားတွေနေ့စဉ်သုံးနေတဲ့ဓာတ်ဆီဈေးတက်လာတာဟာကမ္ဘာရေနံဈေးအတက်ကျတဲ့ဓာတ်ရိုက်ကိုဆက်နေတာလည်းဖြစ်ပါတယ
်။ဤဝင်ငွေမှာခေါင်းစည်းပေါ်ကချောမဲ့စည်းကမ်းကိုတိတိကျကျမလိုက်နိုင်လို့ဆိုပြီးဘာသာရေးရဲတွေဖန်ဆီးထားစဉ်အမျိုးသမီးတူတည်ဆုံမှုတွေဆန္ဒပြနေတဲ့သူတွေကိုနှိမ်နင်းမှုတွေနဲ့အင်တာနက်ဆက်သွယ်မှုတွေဖျက်တောက်မှုတွေမှာတာဝန်ရှိတဲ့အီရန်ကြီးရန်အရာရှိ9ယောက်ကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်။ဤရန်ပြည်ရေးဝင်ကြီးအာခမက်ဖာဟီဒီဆက်သွယ်ရေးဝင်ကြီးအိုက်ဆာဇေယပေါ်ဝါလုံးနဲ့အတူလူမျိုးရေးတာဝန်ယူထားသူအရာရှိကြီး9ယောက်တို့ကိုပြစ်မှတ်ထားအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်နိုင်းဝင်ကြီးဌာနကကြေညာပရင်းနေမှာကြေညာလိုက်တာပါအသက်20နှစ်အရွယ်အမျိုးသမီးမာရှာအမီနီဘာသာရေးရဲတွေဖမ်းထားစဉ်တေဆုံးခဲ့တဲ့အတွက်ကန့်ကွက်ဆန္ဒပြနေတဲ့သူတွေကိုကြံကြံတနက်နေနေတဲ့ဤရန်ဆွေရောက်ကိုအမေရိကန်ကပြစ်တင်ရှုတ်ချကြောင်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကြေညာချက်မှာပြောဆိုခဲ့ပါတယ်။ဤရန်ဆွေရောက်လောလောဆွာထုတ်ဖော်ပြောဆိုခွင့်ညဉ့်ညန်းစွာစူဝေးခွင့်တွေကိုလည်းဆက်လက်ဖိနှိပ်နေတယ်လို့ပြောဆိုခဲ့တာပါ။ဖေဆိုတန်ခက်ခံရတဲ့ဤရန်ဆွေရောက်တာဝန်ရှိသူတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိနေတယ်ဆိုရင်ထိန်းချုပ်ခံရမှာဖြစ်ပြီးအမေရိကန်မှာဘဏ္ဍာငွေကြေးလွှတ်ပြမှုတွေလုပ်ခွင့်ရှိမှာမဟုတ်တယ်လို့ဒီလူတွေနဲ့အမေရိကန်နိုင်ငံသားတွေစီးပွားရေးလုပ်ကိုင်ခွင့်ရှိမှာလည်းမဟုတ်ပါဘူး။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာမနေ့ February 1ရက်နေ့မှာအာဏာသိမ်းခဲ့တဲ့စစ်တပ်ကိုလက်နက်ရအောင်ကူညီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံသား၃ဦးနဲ့ကုမ္ပဏီတစ်ခုကို American ပြည်ထောင်စုကတန်ခတ်အရေးယူလိုက်ပါတယ်။မြန်မာစစ်တပ်ကိုလေရင်အစိတ်ပိုင်းတွေအပါအဝင်လက်နက်ရအောင်လှုပ်ပေးနေတဲ့ Dynasty International Company Limited နဲ့ဒီကုမ္ပဏီပိုင်ရှင်ဦးအောင်မိုးမြတ်ကုမ္ပဏီကိုပူးတွဲတည်ထောင်သူဦးလှိုင်မိုးမြတ်အပြင်ကုမ္ပဏီဒါရိုက်တာမျိုးသစ္စာတို့၃ဦးကိုပိတ်ဆို့တန်ခတ်အရေးယူလိုက်တယ်လို့American ဘဏ္ဍာရေးဝန်ကြီးဌာနကကြက်တပရီနေမှာချိန်ညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာစစ်ရရှိသူရဲ့တားဖြစ်သူဦးအောင်မိုးမြတ်ဟာမြန်မာစစ်တပ်အတွက်မစ္စိုင်းတုံးအပါအဝင်စစ်လက်နက်ပစ္စည်းမျိုးစုံပြင်ဒရင်ကိုပါတင်သွင်းနေသူဖြစ်ပြီးတော့သူ့ကို2022 February လထဲမှာ EU ဥရောပသမဂ္ဂကအရေးယူထားတယ်လို့ March လထဲမှာတော့ Britain ကနေပြီးတော့အရေးယူတန်းခတ်ထားတာဖြစ်ပါတယ်။ညီဖြစ်သူဦးလှိုင်မိုးမြတ်ကလည်းဒီကုမ္ပဏီအတွက်တာဝန်ယူဆောင်ရွက်နေသူဖြစ်တယ်လို့ကုမ္ပဏီဒါရိုက်တာမျိုးသစ္စာကတော့နိုင်ငံရခြားစစ်လက်နဲ့ရောင်းဝယ်သူတွေနဲ့လက်နဲ့အရောင်းဝယ်လုပ်ရမှာဆက်သွယ်ဆောင်ရွက်သူလို့ဖော်ပြထားပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနလက်ထောက်ဝန်ကြီး Brian Nelson ကတော့မြန်မာလူမှုပေါ်မှာအကြမ်းဖက်ပြီးရက်ဆက်မှုတွေကျူးလွန်နေတဲ့မြန်မာစစ်တပ်ကိုလက်နက်ရအောင်ထောက်ပံ့ပေးနေတဲ့ကွန်ရက်တွေနဲ့အကျိုးမြတ်ရနေသူတွေကိုပြစ်မှတ်ထားအရေးယူလိုက်တာလို့ပြောပါတယ်။ American နိုင်ငံခြားရေးဌာနကလည်းမြန်မာရဲချုပ်နဲ့ဒုတိယပြည်ထောင်စုဝန်ကြီးဦးသားနှိုင်ကိုမြန်မာနိုင်ငံတွင်လူခွင့်ရချိုးဖောက်မှုတွေမှာပါဝင်ပတ်သက်မှုနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပိတ်ပင်လိုက်ပါတယ
်။မြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေတိုးလာနေပြီးသတင်းသမားတွေရဲ့လုံခြုံရေးအတွက်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ရဲ့မှတ်တမ်းတွေအရပြီးခဲ့တဲ့နှစ် February လဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်းကနေဒီသတင်းပတ်အထိအနည်းဆုံးသတင်းသမား190ဖမ်းဆီးခံခဲ့ရပါတယ်အမျိုးသမီး12ယောက်ပါဝင်90နီးပါးဖမ်းဆီးခံထားရဆဲဖြစ်ပါတယ်လို့နယူးယောက်ကုလသမဂ္ဂယဉ်ကျေးကကြာသာပြင်းတဲ့သတင်းစာရှင်းလင်းပွဲမှာအထွေထွေမှုချုပ်ယုံပြောခွင့်ရ Stephen Dujarric ပြောဆိုသွားတာပါတပ်ဖြတ်တာဖမ်းဆီးထိန်းသိမ်းတာရာဇဝတ်ကြောင်းနဲ့အရေးယူတာထောင်ချတာဒေသနာတွေကိုစီးနင်းရှာဖွေရတဲ့ပါဝင်သတင်းမီဒီယာတွေပေါ်ဖိနှိပ်မှုပေါင်း200ရောက်ကို UNESCO ကမှတ်တမ်းတင်ထားတဲ့အကြောင်းလဲပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရဲကူးသူတိုရိုကူဘူရာကိုထောင်နဲ့ခုနှစ်နှစ်အပြစ်ပေးလိုက်တဲ့ပေါ်ဝေဖန်မှုတွေထပေါ်နေချိန်မှာပဲသတင်းမှားတွေပေါ်ဖိနှိပ်မှုအခြေအနေတွေကိုကုသမဂ္ဂပြောဆိုသွားတာပါဂျပန်မီဒီယာမှာကူဘူတာကိုတမတော်ပေါ်အကြီးညိုပြည့်အောင်လှုံ့ဆော်မှုအီလက်ထရောနစ်ဆက်သွယ်ပုံမှန်တွေနဲ့တပေါင်းနဲ့ထောင်နဲ့ခုနှစ်နှစ်အပြစ်ပေးလိုက်တဲ့ပေါ်ဒင်းလလကွနဲ့လူခွေရေလူရှာမှုဖွဲ့တွေကချက်ချင်းဆိုသလိုတုံ့ပြန်ကြပါတယ်။ဒင်းသမားများကာကွယ်ဆက်လျှော်ရေးကော်မတီ CPJ နဲ့လူခွေရေလူရှာမှုဖွဲ့ Amnesty International တို့ကထောင်နဲ့ပြစ်ပေးတဲ့အပေါ်ပြစ်တင်ရှုတ်ချခဲ့ကြပြီးချက်ချင်းပြန်လုပ်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ
်။မြန်မာနိုင်ငံမှာလူသားစာနာမှုအကူအညီလိုအပ်နေသူ3သန်းကျော်နေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကအောက်တိုဘာ6ရက်နေ့မှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာအကူအညီလိုအပ်သူတွေတိုးလာနေကြောင်းနဲ့နိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့တွေဟာ2022ပထမနှစ်ဝက်မှာဆိုလူပေါင်း 3.1 တန်းလောက်ကိုအကူအညီပေးနိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့စာနာမှုဆိုင်ရာရန်ပုံငွေကိုရထားချက်အတိုင်းမရတာပြန်အတားအဆီးတွေကလည်းရှိနေတဲ့အတွက်လိုအပ်သူတွေကိုအပြည့်အဝအကူအညီတွေမပေးနိုင်ပဲဖြစ်နေတယ်လို့ပြောပါတယ်။အထူးသဖြင့်ပဋိပက္ခတွေဖြစ်ပေါ်နေတဲ့နေရာတွေမှာလူသားစာနာမှုအကူအညီကောင်းကောင်းမပေးနိုင်ပဲအကန့်အသတ်တွေဆက်ပြီးကြုံနေရတယ်လို့ပြောပါတယ်။ဒေသခံတွေအသက်ရှင်ဖို့လိုအပ်တဲ့ဝန်ဆောင်မှုတွေအချိန်မီဖြန့်ဝေပေးနိုင်မှုကျိုးနီစနစ်နဲ့တားဆီးထားတာတွေကိုဖယ်ရှားပေးရမှာဖြစ်ပြီးတော့လူသားစာနာမှုအကူအညီတွေကိုအနောက်အရှက်မရှိပေးခွင့်ပြုရမယ်လို့လည်း UNOCHA ကပြောပါတယ်။ကုလသမဂ္ဂလူသားစာနာမှုအကူအညီပေးရေးအစီအစဉ် HRP အတွက်2022မှာ American Dollar တန်း680ချထားပေးမှာဖြစ်ပေမဲ့ September 29ရက်နေ့ထိဆိုရာဂိုင်းလုံး20ပဲရသေးတာဖြစ်ပြီးမနစ်ကနဲ့စာရင်အတော့ကိုညှော့နေတယ်လို့ပြောပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းကနေကလေးတိုင်းကျောင်းတစ်ခုမှာကျသာပင်းတွေကတနက်နေ့ရောဓာတ်နဲ့ပါတက်ခတ်ခံခဲ့ရတာကြောင့်ကလေး24ယောက်ပါဝင်လူပေါင်း38ယောက်သေဆုံးခဲ့ပါတယ်။ဘန်ကောက်မြို့နယ်မြောက်ဘက်မိုင်300လောက်အကွာမှာရှိတဲ့နွန်ဘွာလန်ဖို့မှာတက်ခတ်မှုကျူးလွန်ခဲ့တဲ့သူဟာမွေးဆေးဝါးမောက်ကမှုနဲ့ဆက်နွယ်ပြီးပြီးခဲ့တဲ့နှစ်မှာအလုပ်ဖြုတ်ခံခဲ့ရတဲ့ရက်တက်ဖွဲ့ဝင်ဟောင်းပညာကံရက်ဆိုသူဖြစ်တဲ့ကြောင်းဒေသခံအာဏာရှင်ကပြောပါတယ်။တဲ့34နှစ်အရွယ်တက်ခိုက်သူဟာအစိုးရမှာတိုတာပစ်ကတ်ကားစင်းနဲ့ထွက်ပြေးနေခဲ့ပြီးနောက်ပိုင်းမှာတော့ဇနီးနဲ့ကလေးရောသူ့ကိုယ်သူပါအစိုးစီရင်သွားတဲ့အကြောင်းဒေသခံရဲမှူးကြီးဂျက်ကပတ်ဝီချာထရင်တာယက်ကဒိနာရီကိုပြောရတာပါတက်ခိုက်တဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေစုံစမ်းနေစေဖြစ်ပါတယ်ဦးထိုင်စောဝါမျိုးကကျောင်းမှာနေ့လယ်စာစားချိန်လောက်မှာတနက်သမားဝင်လာပြီးကိုဝင်ရှိလာရှိတဲ့အမျိုးသမီးတူပါဝင်ကျောင်းဝင်တဲ့တချို့ကိုစတင်ပစ်ကတ်ခဲ့ပြီးနောက်ပိုင်းမှာကလေးတွေကိုပစ်ကတ်ခဲ့တယ်လို့လည်းဒေသခံအာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်။ထိုင်ဝင်ကြီးချုပ်ပရယုတ်ချန်ဟူချာကတော့တော်လုံးစရာကောင်းတဲ့ဖြစ်ရဖြစ် Facebook လူမှုကွန်ရက်မှာပြောဆိုလိုက်ပြီးတည်ချေတန်ရသူတွေနဲ့မိသားစုတွေအတွက်အထူးဝမ်းနည်းတဲ့အကြောင်းလဲ Facebook လူမှုကွန်ရက်ကနေပြောဆိုသွားပါတယ်ခင်ဗျာ
။ထိတ်တရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုအောင်လင်းဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ဆန်ခရဘူရီနဲ့12ကီလိုသာကွာတဲ့ကရင်ပြည်နယ်ကျိုင်းစိန်ချီမြို့နယ်ဝင်းရော်ဒေသမှာရှိတဲ့မဲကဆာကချင်ချေးရွာကိုအောက်တိုဘာလအတွင်းမနေ့2နာရီကျော်အချိန်မှာမြန်မာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုလုပ်တဲ့အတွက်မဲကဆာဖုံးတော်ကြီးကြောင့်မိလောင်ပျက်စီးသွားပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်စံခဘူရီမြို့နယ်12ကီလိုအကွာမှာရှိတဲ့ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်တဲက KNU ကရင်မျိုးသားအစည်းအုံထိန်းချုပ်ရာဒေသဖြစ်တဲ့မဲကစားရွာတဲကိုစစ်ကောင်စီတပ်တွေကအော်တိုဘာလ6ရက်နေ့မနေ့အစောကြီးအချိန်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာပါဒီဘုံကျဲတိုက်ခိုက်မှုကြောင့်တန်ဃာရီကိုရင်နေအပား90လောက်ရှိတဲ့မဲကစားဖုံးကြီးကျောင်းဟာမီးလောင်ပျက်စီးသွားခဲ့တယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါတယ်
ပေါ်သာကျင်းနေတာပဲဒီအကောင်မိုးတွေပါလေအကုန်လုံးကဘာမှတုံးလို့မရတော့ဘူးအကုန်ပစ်စီတော့ကိုယ်ရနှစ်ပါးတော့ပျောက်နေတယ်ပေါ့ဒီလိုခွန်ကြီးတွေကကြောင်းမှာပဲရှိတာပဲဟိုအိပါနှစ်နိုင်ခွဲပျက်တဲ့ချိန်မှာဟိုဟိုအလားတူဘုံကျတဲ့ချိန်မှာဖုံးတွေကလေးညံကကြားပြီးတော့ပြေးရတာလေမနေ့ကလည်းတစ်ခေါက်ပြန်လာသေးတယ်
KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဟာမကြသေးခင်တုန်းကဖျားသုံးစုဒေသမှာရှိတဲ့စစ်ကောင်စီရဲ့ဖျားတောင်စခန်းကိုဝင်ရောက်စီးနှင်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီကအဲ့ဒီဒေသကိုလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ဖို့အတွက်ကင်းတောက်လေရင်တွေအမြဲပြန့်တန်းလေးရှိပါတယ်။အခုအခါမှာတော့အရက်သားတွေကိုပိတ်မှတ်ထားပြီးဖုန်ကြီးကျောင်းကိုဘုံကျဲတိုက်ခတ်ခဲ့ပေမဲ့လူသေးဆုံးမှုတော့မရှိဘူးဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွီတူးကအခုလိုပြောပါတယ်
။ဖုန်းကြောင်းကိုပြတော့ဒီကျွန်တော်ကဖုန်းကြောင်းရဲ့တဝက်တော့ဖြစ်စီသွားတာပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့
ဒီစုံမှုတို့ကတော့မရှိဘူ
း။မျိုးနဲ့အတွင်းပေါ့ဆိုတော့ကျွန်တော်စမ6မှာကဝင်းနည်းနဲ့ကျင်းနဲ့မှရှိတာပေါ့နော်
။စစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပါဘူး။တရားရသူတွေမရှိတာကတော့ရွာသားတွေကကြိုတင်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြတာအိမ်နေမှာမနေရဲပဲကြောက်လန့်ကူတွေနဲ့ပုန်းအောင်နေထိုင်နေကြတာလို့လည်းဒေသခံတွေကဆိုပါတယ်စစ်ကောင်စီဘက်ကတိုက်အင်အားရာကနန်းလောက်ဟာလေအသိခံနိုင်ရတဲ့သူတို့စခန်းကိုပြန်သိမ်းဖို့အတွက်ပြင်ဆင်နေတာကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့လည်းထိုင်းနိုင်ငံဘက်ကယူဆနေပါတယ်အဲ့ဒီနေရာဟာထိုင်းနယ်စပ်နဲ့ဆက်နက်ကီလိုသာကွာဝေးလာကြောင်းထိုင်းဘက်ကလည်းစိုးရိမ်ပူပန်မှုတွေရှိနေပြီးထိုင်းဘက်ကကျေးရွာသားတွေကိုကယ်တင်နိုင်ဖို့အတွက်ထိုင်းနယ်ခြားသောတပ်ကလည်းပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တိုက်ပွဲသတင်းတွေပြီးမှတော့ပြည်တွင်းစီးပွားရေးဆိုင်ရာသတင်းတပုတ်ကိုတင်ပြပေးပါမယ်။ပြည်တွင်းစီးပွားရေးချဆင်းရတဲ့အကြောင်းရင်းကရွေးကောက်ပွဲမင်းမတမာမှုရဲ့နောက်ဆက်တွဲနိုင်ငံရေးပြဿနာတွေကြောင့်ဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပြီးမဲ့စစ်တပ်ကတရားမဝင်အာဏာသိမ်းပြီးမတရားဖိနှိပ်မှုတွေကြောင့်သာမြန်မာစီးပွားရေးချွတ်ချုံကျခဲ့ရတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မုံထွန်းကကုလသမဂ္ဂမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစီးပွားရေးအချက်တဲရင်ဆိုင်ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်လို့အပြန်အလှန်ပြောဆိုချက်တွေကိုမတ်ရင်ချင်းနိုင်စူးစီးတင်ပြထားပါတယ်ရှင
်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အောက်တိုဘာလ4ရက်နေ့ပြည်ခီးစဉ်အတွင်းအသေးစားအငယ်စားနဲ့အလက်စားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဆွေးနွေးချိန်မှာမြမစီးပွားရေးကြဆင်းမှုတွေနဲ့ပတ်သက်လို့ရှင်းလင်းပြောကြားခဲ့ပါတယ်။သူပြောကြားသွားတဲ့အထက်မှာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုစစ်ဖက်အရက်ဖက်မျက်မျက်တတဖွဲ့စည်းခဲ့တာဖြစ်တယ်လို့ရွေးကောက်ပွဲမဲမတမာမှုရဲ့နောက်ဆက်တွဲနိုင်ငံရေးပြဿနာတွေကြောင့်သာပြည်တွင်းစီးပွားရေးကြဆင်းမှုဖြစ်ပေါ်ခဲ့ပြီး COVID-19 ကပ်ရောဂါကြောင့်စီးပွားရေးအခက်အခဲတွေပေါ်ပေါက်ခဲ့ရတာဖြစ်တယ်လို့ပြောသွားပါတယ်။ဒါပေမဲ့လည်း89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဒုတိယကော်မတီရဲ့အောက်တိုဘာလ4ရက်နေ့ကမ္ဘာစီးပွားရေးဆိုင်ရာအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာလာပေါင်း20အတွင်းစီးပွားရေးချွတ်ချုံကြခဲ့ရတဲ့အကြောင်းရင်းကိုအခုလိုတင်ပြသွားပါတယ်
Over 20 months after the military.
စစ်တပ်ကအာဏာသိမ်းပြီးလပေါင်း20ကျော်အတွင်းလူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရွာတွေကိုမီးရှို့နေအိမ်တွေကိုဖျက်ဆီးခဲ့ပါတယ်။ဒါ့အပြင်အမျိုးသမီးတွေမိန်းကလေးတွေနဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေအပေါ်အလွန်ဆိုးရွားတဲ့လူခွင်ချိုးဖောက်မှုတွေကိုစစ်ကောင်စီကကျူးလွန်နေစေဖြစ်ပြီးဥပဒေမဲ့တပ်ဖြတ်ညှဉ်းပန်းနှိပ်စက်မတရားဖမ်းဆီးဖိနှိပ်နေပါတယ်။ဒါကြောင့်ဒီအကျိုးဆက်ရလဒ်တွေအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးအခက်အခဲတွေအပြင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲများစွာကိုရင်ဆိုင်နေရပါတယ
်။ပြည်တွင်းကလုံခြုံရေးကြောင့်အမည်မဖော်လိုတဲ့စီးပွားရေးအခက်အခဲတအုပ်ကတော့အရင်တုန်းကဆိုရင်ဘယ်အစိုးရပဲတက်တက်စီးပွားရေးလောကအနေနဲ့လုပ်ငန်းတွေရပ်တည်လည်ပတ်နိုင်အောင်လုပ်နိုင်ကြပေမယ့်အခုစစ်ကောင်စီလက်ထက်မှာရုံးကန်ထွက်ပေါက်ရှာဖို့လမ်းတွေပိုပြီးခက်ခဲလာတယ်လို့ VOE ကပြောပါတယ်။အဓိကအကြောင်းရင်းကတော့စစ်ကောင်စီအနေနဲ့နိုင်ငံတကာနိုင်ငံကိုအုပ်ချုပ်စီမံခန့်ခွဲနိုင်တဲ့အရေးချင်းမရှိဘဲစိတ်ကူးတဲ့ရာလုပ်နေတာဖြစ်တယ်လို့အလွှာဆုံးမှရှိနေတဲ့နိုင်ငံသူနိုင်ငံသားတွေအနေနဲ့စစ်ကောင်စီကိုဘလို့မှလက်မခံနိုင်တာကြောင့်ဖြစ်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့စီးပွားရေးကြဆင်းမှုကိုအဓိကဖြေရှင်းပေးရမယ့်အကြောင်းရင်းကိုတော့တန်မတ်ကြီးဦးကျော်မိုးထွန်းကစီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာဒုတိယကော်မတီအစည်းအဝေးမှာအခုလိုပြောကြားခဲ့ပါတယ
်။ As such many Myanmar people are economically bankrupt and face extreme
မြန်မာပြည်သူများပြားဟာစီးပွားရေးအရာချွတ်ချုံကျနေပြီးစားနပ်ရိက္ခာမလုံလောက်အိုးမဲ့အိမ်မဲ့ဖြစ်နေကြသလိုအလွန်မင်းဆင်းရဲမွဲတေမှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒါကြောင့်ဒီအချိန်မှာစစ်အာဏာရှင်တွေအနေနဲ့တိုင်းပြည်စီးပွားရေးနိုင်ငံတည်ငြိမ်ရေးအတွက်လှုပ်ဆောင်နိုင်တဲ့အနေအထားမရှိဘူးလို့ကောက်ချက်ချနိုင်ပါတယ်။စီးပွားရေးပြန်လည်ထူထောင်ဖို့ဆင်းရဲရင်းကနေလွတ်မြောက်ဖို့အတွက်မြန်မာပြည်သူတွေကိုပံ့ပိုးကူညီဖို့ဆိုရင်စစ်အာဏာရှင်စနစ်ချုပ်ငြိမ်းပြီးဒီမိုကရေစီပြန်လည်ထူထောင်ခြင်းပြင်သာဆောင်ရွက်နိုင်မှာဖြစ်ပါတယ်။
စစ်ကောင်စီလက်အောက်နိုင်ငံရဲ့ပြည်တွင်းထုတ်ကုန် GDP ဟာ18ရာခိုင်နှုန်းအထိကျဆင်းသွားပြီးလူစွမ်းအားအရေးအမြင့်အမြောက်အများနိုင်ငံတွင်းကနေစွန့်ခွာသွားကြတဲ့အပြင်ခမန်းချီလူဦးရေ17တန်းလောက်ဟာဆူဆူရွာရွာစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်နေရတဲ့အပြင်14.4 တန်းလောက်ဟာလေလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတယ်လို့တမ္မတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်
။မိုင်းချင်းနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဖန်ထားတဲ့ဂျပန်နိုင်ငံသားကိုထောင်ဒဏ်တွေချမှတ်လိုက်တဲ့အကြောင်းတင်ပြပေးပါမယ်။ရန်ကုန်မြို့မှာဖမ်းခံထားတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာကိုအောက်တိုဘာ5ရက်မနေ့ကပုံမှန်နှစ်ခုအတွက်ထောင်ဒဏ်9နှစ်ချမှတ်လိုက်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပါတယ်။လာမယ့်အောက်တိုဘာလ12ရက်နေ့မှာလဲလဝကအဥပဒေနဲ့ဆွဲဆိုထားတဲ့ပုံမှန်အတွက်အပိသက်အမိန့်ချမှတ်ဖို့ရှိနေပါတယ်။အဖမ်းခံထားတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာကိုမကြခင်ပြန်လွတ်ပေးနိုင်ဖို့ရှိတယ်လို့ခန့်မှန်းမှုတွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်။ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူမစ္စတာတိုရူကူဘိုတာဟာပြီးခဲ့တဲ့ဇူလိုင်30ရက်နေ့ရန်ကုန်မြို့ကဆန္ဒပြပွဲတစ်ခုမှာသတင်းမှတ်တမ်းရိုက်ကူးနေစဉ်အဖမ်းခံခဲ့ရတာပါသူ့ကိုလာဝကဥပဒေ73ဗီဇာစည်းကမ်းဖောက်ပြန်မှုတက်မတော်ပြိုကွဲအောင်စီးယုံလှုပ်ဆောင်မှု905ကာကြီးအပြင်အီလက်ထရောနစ်ဆက်သွယ်ရေးပုံမှန်33ကာကြီးစတဲ့ပုံမှန်3ခုနဲ့စစ်ကောင်စီဘက်ကအမှုဖွင့်တရားစွဲဆိုခဲ့ပါတယ်အော်တိုဘာ5ရက်နေ့မှာတော့တက်မတော်ပြိုကွဲအောင်စီးယုံလှုပ်ဆောင်မှု905ကာကြီးအတွက်ထောင်ဒဏ်3နှစ်electronic ဆက်သွယ်ရေးပုံမှန်နဲ့ဆွဲဆိုရတဲ့အမှုအတွက်9နှစ်ချမှတ်ခဲ့ပြီးတပေါင်းနဲ့ကြာခံဖို့အမှုနှစ်ခုစလုံးအတွက်9နှစ်ချမှတ်ခဲ့ပါတယ်။လာမယ့်အောက်တိုဘာ12ရက်နေ့မှာလဲလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ဆွဲဆိုရတဲ့အမှုကိုတရားရုံးကကြားနာဖို့စီစဉ်ထားပါတယ်။ Mr. Toru Kubota ကိုပြန်လွှတ်ပေးဖို့2022ဇူလိုင်31ရက်နေ့ကဂျပန်နိုင်ငံတိုကျိုမြို့မှာဆန္ဒပြပွဲတွေပြုလုပ်ခဲ့သလိုသူ့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဂျပန်အစိုးရကလည်းတောင်းဆိုထားပါတယ်။ဂျပန်အစိုးရကတော့သူလူမျိုးရေးအတွက်လိုအပ်တာတွေဆက်ပြီးပံ့ပိုးသွားမယ်လို့ပြောဆိုထားပါတယ်။တိုရုခူဘိုတာရဲ့အရင်မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလတုန်းကတကြိမ် AB လာထဲမှာတကြိမ်ဖမ်းဆီးခံခဲ့ရတဲ့သတင်းတော့ယူကီခီတာဇူမီကတော့လုံခြံသတင်းဖြန့်မှုနဲ့ဆွဲချက်တင်ခံခဲ့ရပေမဲ့ဆွဲချက်တင်ပြီးတလအတွင်းမှာပဲစစ်ကောင်စီကသူ့ကိုပြန်လွှတ်ပေးခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဒူရုခူဘိုတာကိုပြန်လွှတ်ပေးဖို့ရှိမရှိကိုပြီးခဲ့တဲ့ဩဂုတ်လတည်းကျင်းပတဲ့19ချိန်မြောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။ကျွန်တော်ရှင်းလင်းပဲပြောပြီးဖြစ်တယ်။အဲ့တော့လွတ်ချင်းမလွတ်ချင်းဒီအဲ့အမှုပြီးမှာပဲထင်တယ်။အဲ့တော့ကျွန်တော်တို့ကဒီနိုင်ငံတော်ဝန်ကြီးချုပ်အနေနဲ့အောက်လွတ်တော်အမတ်ကိုကျွန်တော်ပြောလိုက်တဲ့စကားတိုင်းပဲပြောမယ်။ဒီဂျပန်တယောက်နဲ့ပတ်သက်ပြီးတော့ခွင့်မလွတ်နိုင်တဲ့အကြောင်းမရှိဘူး။ဒုတိယကဘာစစ်အတွင်းမှာဂျပန်တွေကမြန်မာအပေါ်မှာကျူးလွန်သွားတဲ့ပြစ်မှုတွေတောင်မှတင်မုန်းချေထားသေးတာပဲ။သို့တော်ဒီဂျပန်တရားအနေနဲ့ဥပဒေအရတော့ကျွန်တော်တို့တရားစွဲဆိုခံရမယ်၊စီရင်ခံရမယ်။လွတ်ချင်းမလွတ်ချင်းဒီခုနပြောတဲ့ဟာတွေမှာပါပြီးသားဖြစ်တယ်။စကားကုန်ပြောလိုက်ပြီးသားဖြစ်တယ်
။တရားရေးအတိုင်းဝိုင်းကြမှာတော့ဖမ်းဆီးခံရတဲ့ထိုရုခူဘိုတာကိုပြန်လွှတ်ပေးနိုင်တယ်ဆိုတဲ့ခံမှန်းချက်တွေရှိနေပါတယ်။တရားလွှတ်တော်ရှိနေတူဖြစ်တဲ့ဦးကြည်မြစ်ကအခုလိုသုံးသပ်ပါတယ်
။အဲတခုတော့ရှိရလေ။သူတို့ကနိုင်ငံတကာရဲ့မျက်နှာပေးမှုနိုင်ငံတကာရဲ့အတိမပြုခြင်းဥပဒေကိုတားလူလာနေတဲ့အချိန်ဆိုတော့အာဏာလဲဝိုင်းနာပြည့်တဲ့အတိုင်းပဲလေပြည်တွင်းကလူတွေအပေါ်မှာတော့လုံးဝမမြင်ရဘူးဆိုတော့နိုင်ငံခြားကလူတွေအပေါ်မှာလည်းအဲ့လိုလုပ်နေပြီဆိုရင်နိုင်ငံတကာအမြင်မှာတအားဆိုးသွားမှာဘယ်လောက်ခံနိုင်ရှိတယ်လဲဆိုတော့ဆွတ်ကြည့်တဲ့အခါကျတော့ဆိုတော့ဂျပန်သတင်းတော့ကလည်းဘာမှလုပ်ရလားမဟုတ်ဘူးအားမှာလည်းဆယ်လေးချလောက်ပဲရှိနေတယ်အဖြစ်လည်းမရှိခုနပြောလို့ပေါ့ပြည်တံတွေအများကြီးချပြတ်တော့မှဂျပန်စိုးရရဲ့မျက်နှာသာလိုချင်တဲ့အတွက်ကြောင့်ပြည်တံပေးမယ်ဆိုရင်လည်းစိတ်ကောင်းဖြစ်နိုင်တယ်ပေါ့နော
်ဒူရုခူဘိုတာဟာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းဖမ်းဆီးခံရတဲ့ဒုတိယမြောက်ဂျပန်နိုင်ငံသားဖြစ်ပါတယ်ဂျပန်အစိုးရကတော့ခူဘိုတာကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့တချိန်တည်းမှာပဲတန်ယုံကောင်စီဝန်နဲ့တွေ့ဆုံနိုင်တာမျိုးစီစဉ်ပံ့ပိုးပေးထားတဲ့အကြောင်းနဲ့လိုအပ်တာတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါလေခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာဆန်ရသတင်းဆောင်မတွေပြီးမှတော့ကမ္ဘာ့ကျန်းမာရေးဆန်ရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်။ ကဘာပေါ်မှာကာလာဝမ်းယောဂါဖြစ်ပွားမှုတွေတိုးလာနေတယ်လို့ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ရာသီဥတုပြောင်းလဲမှုတန်းဟာပုံမပြင်းထန်လာနေတာကြောင့်ဝမ်းယောဂါကိုကြိုတင်ကာကွယ်မှုတွေမလုပ်နိုင်ဘူးဆိုရင်အခြေအနေတွေပိုဆိုးနိုင်တယ်လို့ WHO ကသတိပေးထားပါတယ်။ဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
။ဆိုဆိုဝါဝါအန်ဒီရပေးနိုင်တဲ့ကာလာဝမ်းယောဂါဟာရုတ်တရက်ပြန်လည်ပြစ်ပေါ်လာနေပြီးဒီနှစ်6လအတွင်းနိုင်ငံပေါင်း26နိုင်ငံမှာဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ကနေ2022ခုနှစ်အတွင်းတနှစ်ကိုနိုင်ငံ20လောက်မှာဖြစ်ခဲ့တာနဲ့နိုင်စာရင်တိုးလာနေပါတယ်။ဖြစ်ပျက်တဲ့အချိန်အရေးများလာနေပြီးကူးစက်မှုဟာလည်းပိုမိုကျက်ပြန့်ပြင်းထန်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစိုးရခန်းစာထုတ်ပြန်ထားပါတယ်။ဆင်းရဲမွဲတင်မှုနဲ့ပဋိပက္ခတွေဟာဝမ်းယောဂါရဲ့အဓိကတရားခံတွေဖြစ်ပြီးရာသီဥတုပြောင်းလဲမှုကြောင့်လည်းအန္တရာယ်ပိုကြီးလာပါတယ်။ရာသီဥတုပြောင်းလဲလာမှုဟာဝမ်းယောဂါဖြစ်ပွားမှုကိုပိုဆိုးလာစေတယ်လို့WHO ရဲ့ဝမ်းယောဂါဌာနဆိုင်ရာအကြီးအကဲဒေါက်တာဖီလစ်ပါဘာဘိုဇာကပြောဆိုပါတယ်
And this is what we have seen in the southern Africa with the
Africa တောင်ပိုင်းမှာဆိုင်ကလုန်းမုန်တိုင်းတွေတစ်ခုပြီးတစ်ခုဝင်ရောက်တိုက်ခတ်နေတာကိုတွေ့ရပါတယ်ဒါဟာအာဖရိကကမ်းခြေအရှေ့ဘက်ပိုင်းကိုထိခိုက်မှုတွေရှိပါတယ်အာဖရိကအရှေ့ဘက်ချမ်းမှာမိုးခေါင်ရေရှားတဲ့အတွက်လူတွေပြောင်းရွှေ့ကုန်ရပါတယ်ရေရရှိနိုင်မှုနည်းလာပါတယ်။ဒါဟာကာယောဂါကိုပိုဆိုးလာစေတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်လာပါတယ်။အာဖရိကရဲ့ဆဟဲဒေသနဲ့တခြားဒေသတွေမှာလည်းထိုနည်းတူပါပဲ
။ကာလာဝမ်းယောဂါဖြစ်တဲ့နိုင်ငံ26နိုင်ငံမှာ15နိုင်ငံကအာဖရိကတိုက်ကနိုင်ငံတွေဖြစ်တယ်လို့ WHO ကဖော်ပြပါတယ်။တောင်အာရှဒေသတွင်ရေကြီးရေလျှံမှုတွေကြောင့်ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဝမ်းယောဂါတွေအကြီးအကျယ်ဖြစ်ပွားရတယ်လို့ဘာဘိုဇာကပြောပါတယ်ဝမ်းယောဂါဖြစ်ပွားမှုကိုကောင်းမွန်စွာထိန်းချုပ်နိုင်တဲ့နိုင်ငံတွေမှာလည်းအရင်ကလိုအခြေအနေတွေပြန်ဆိုးကုန်တယ်လို့ဆိုပါတယ်ဝမ်းယောဂါဟာမတန်ရှင်းတဲ့အစားအစာနဲ့ရေတွေကြောင့်ဖြစ်ရတာပါအချိန်မီကုသမှုမပေးနိုင်ဘူးဆိုရင်ကုသခံရသူဟာနာယီပိုင်းအတွင်းသေဆုံးနိုင်ပါတယ်တန်ရှင်းတဲ့ရေရရှိမှုပတ်ဝန်းကျင်တန်ရှင်းမှုတကိုယ်ရေတန်ရှင်းမှုယောဂဖြစ်ပွားနိုင်မှုကိုအသေးအချာစောင့်ကြည့်နိုင်မှုနဲ့ဆေးဝါးကုသနိုင်မှုစတဲ့နည်းလမ်းအနေနဲ့ဝမ်းယောဂဖြစ်ပွားမှုကိုကာကွယ်နိုင်ပါတယ်လို့ WHO ရဲ့ဝမ်းယောဂဌာနအကြီးအကဲဘာဘိုဇာကပြောဆိုခဲ့ပါတယ
် This is why we need a country to do but that
ဒါတွေဟာကျွန်တော်တို့ဆက်လက်လှုပ်ဆောင်ရမယ့်အရာတွေပါဒါပေမဲ့ပြောရတာလွယ်ပြီမဲ့ဖြစ်အောင်လုပ်ဖို့ခက်ပါတယ်ဝမ်းယောဂကုသခံရတဲ့နိုင်ငံတချို့မှာဒီအဆင့်တွေလှုပ်ဆောင်ကြပြီမဲ့လဲသူတို့မှာပရိပခနဲ့ဆင်းရဲမွဲတေမှုအပါအဝင်ပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရတာတွေရှိပါတယ်။ဒါကြောင့်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုဟာအရေးကြီးပါတယ်
။အခြေအနေတွေကတော့အတော်ဆိုးပါတယ်။ဒါပေမဲ့မျှော်လင့်ချက်မဲ့တဲ့အနေအထားတော့မဟုတ်ပါဘူး။ကာလာဝမ်းယောဂါဟာအန္တရာယ်ရှိပေမဲ့ကာကွယ်လို့ရတဲ့ယောဂါပါ။ကျွန်တော်တို့မှန်မှန်ကန်ကန်ကြိုတင်တွက်ဆပြီးလှုပ်ဆောင်နိုင်မယ်ဆိုရင်လက်ရှိကမ္ဘာအနှံ့ရင်ဆိုင်နေရတဲ့အကြအတဲကိုကျော်လွှားနိုင်မှာပါလို့WHO ရဲ့ဝမ်းယောဂါဌာနအကြီးအကဲဒေါက်တာဖီလီပါဘာဘိုဇာကပြောဆိုခဲ့ပါတယ
်။ကိုစုံမိုးချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။မကြိုက်ခင်ထုတ်လွှင့်မဲ့နိုင်ဝဲပိုင်းအစီအစဉ်မှာတော့မြန်မာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်။သောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင်ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်သလိုပဲကျမတို့ရဲ့လူမှုကွန်ရဲ့ Facebook စာမျက်နှာနဲ့ YouTube တို့မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101 ဓာတ်မဟုတ် Thaicom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်တောက်ချန်နေ့မနက်ခင်းစီစဉ်တွေကိုလှိုင်းထုတ်မီတာ24.50တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလွှာတို့ကိုနားဆင်ကြရမှာဖြစ်ပါတယ်
။အဲ့ဒီကြည့်တော့ဒီဘော်ဒီစာကျောစိတ်တိုင်းချိန်မှာဆိုဒီမိုကရေစီနဲ့ဆက်ရဆင်းနေကိုချိန်နဲ့ပြည်တော်စုကိုတိုင်းပြည်သားကြီးမြင့်ဆောင်ပြည်နယ်ကြီး
ဒါတော့တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါ။နှစ်ပေါင်းများစွာလက်နက်ကင်တော်လှန်နေတဲ့တိုင်းရင်သားလက်နက်ကင်တွေနဲ့ຫນွေဦးတော်လှန်ရေးမှာပေါ်ထွက်လာတဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းလုကင်နိုင်မဲ့အလားလာတွေကိုဥအောင်ခင်ကသုံးသက်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
တိုင်းနာလင်းနဲ့ကင်ခုနှစ်ဖွဲ့ပါဝင်တဲ့ Federal နိုင်ငံရေးညီနိုင်ဆွေးနွေးမှုကော်မတီ FNPCC အစည်းအဝေးကိုဝန်တယ်မီပန်ဆန်းမျိုးမှကျင်းပကြောင်းစက်တင်ဘာလ16ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ AA ရခိုင်တပ်ဒုစီဦးစီးချုပ်ဒေါက်တာညိုထွန်းအောင်ကပြောပါတယ်။ဝါခေါင်းဆောင်ဖြစ်တွေနဲ့တွေ့ဖို့သွားတာဖြစ်ပြီးရတကောင်ရတယ်လို့လည်းဆိုပါတယ်။ FNPCC ကော်မတီကိုဝတ်တဖွဲ့ကဦးဆောင်ပြီးKIA ကချင်တက် SSPP ရှမ်းပြည်တိုးတက်ရေးတက် TNLA တာအောင်တက် MNDAA ကိုကန်တက် NDAA မိုင်းလာတက်နဲ့ AA ရခိုင်တက်တို့ပါဝင်ပါတယ်မြောက်ပိုင်းမဟာမိတ်လို့လည်းခေါ်ပါတယ်ဝါနဲ့မိုင်းလာကတွဲလို့စစ်ကောင်စီကိုတိုက်ခိုက်နေသူတွေဖြစ်ပါတယ်ရခိုင်နောက်ပိုင်းမှာစစ်ကောင်စီနဲ့တိုက်ပွဲဖြစ်နေတော့ကျင်းပတဲ့အစည်းအဝေးဖြစ်လို့အမျိုးမျိုးထင်ကြီးပေးကြပါတယ်ဒီတော့တွင်ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်နဲ့အလဲပိုင်းကကျေးတိမြို့နယ်မှာစစ်ကောင်စီကကူညီနေတဲ့ရှမ်းပြည်ထူထောင်ရေးတပ် RCSS နဲ့ရှမ်းပြည်ဒုတိယတပ် SSPP တို့စက်တင်ဘာလစနုပ်တပ်ပတ်မှာတိုက်ပွဲဖြစ်ကြောင်းသိရပါလေ RCSS ကောင်းဆောင်ဗိုလ်ချုပ်ကြီးရွတ်စည်ရဲ့ဩဂုတ်လနေပြည်တော်ခရီးအပြီးမှာဖြစ်တဲ့တိုက်ပွဲတွေပါပဲ
မြောက်ပိုင်းမဟာမိတ်ဟာ NCA အပြည့်ရစာချုပ်လက်မှတ်ထိုးထားပါမဟုတ်ပေမဲ့နေပြည်တော်မှာဆွေးနွေးလေရှိပါတယ်။မြောက်ပိုင်းမဟာမိတ်ရဲ့ပန်ဆန်းအစည်းအဝေးကျင်းပပြီးမကြာမီစက်တင်ဘာလ26ရက်နေ့မှာဝတ်တပ်ဖွဲ့မိုင်းလာတပ်ဖွဲ့နဲ့ရှမ်းပြည်တိုးတက်ရေး SSPP တပ်ကကိုယ်စားလှယ်တွေစစ်ကောင်စီနဲ့ဆွေးနွေးဖို့နေပြည်တော်ကိုတွားရောက်ခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးတပ်ဟာဩဂုတ်လ4ရက်နေ့ကလည်းနေပြည်တော်မှာဆွေးနွေးပါတယ်။ရှမ်းပြည်ထူထောင်ရေးတပ်ကိုစစ်ကောင်စီကထောက်ခံအားပေးပြီးရှမ်းပြည်တိုးတက်ရေးတပ် SSPP ကိုမြောက်ပိုင်းမဟာမိတ်အဖွဲ့ကထောက်ခံအားပေးပါတယ်။မြောက်ပိုင်းမဟာမိတ်မှာစစ်အင်အားအများဆုံးရှိတာမို့အဖွဲ့ဝင်အချင်းချင်းစီရေးချိတ်ဆက်မှုရှိတယ်လို့ခန့်မှန်းကြပါတယ်။မြောက်ပိုင်းမဟာမိတ်မပေါ်မီကတည်းကကချင်တောင်ရှမ်းနဲ့ဝါတက်တို့ဟာပူးပေါင်းဆောင်ရွက်လေရှိပါတယ
်။တိုင်းနာလက်နက်ကိုင်အချင်းချင်းပူးပေါင်းဆောင်ရွက်တဲ့အစင်အလာဓလေ့ကိုလွန်ခဲ့တဲ့မေလ2ရက်နေ့ထုတ် Transnational Institute စာဆောင်မှာကွန်ဆေလုံဆိုသူကရေးထားပါလေတိုင်းပလောင်တက်မှုဆိုင်းစေလင်းဟာရှမ်းပြည်တိုးတက်ရေးပါတီမှာဥက္ကဋ္ဌလုပ်ဖူးတယ်လို့ဆိုပါတယ်တန်ရမြို့နယ်အခြေစိုက်ရှမ်းပြည်တိုးတက်ရေးတပ်ဖွဲ့တစ်ခုလုံးနီးပါးဟာဝါစစ်တီတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လည်းဆိုပါတယ်ဗိုလ်ချုပ်ကြီးရွတ်စည်ရဲ့ရှမ်းပြည်ထူထောင်ရေးတပ်ကိုစစ်ကောင်စီကကူညီသလိုရှမ်းပြည်တိုးတက်ရေးတပ်ကိုလည်းမြောက်ပိုင်းမဟာမိတ်အဖွဲ့ကကူညီနေတာသိတာပါတယ်နေပြည်တော်ကဆွေးနွေးပွဲတွေရာဒီအချက်ကိုဇဝေဇဝါဖြစ်စီပါလေ
စစ်ကောင်စီကိုခုခံတိုက်ခိုက်တဲ့ຫນွေဦးတော်လန်ရေးလက်နက်ကင်အင်အားစုတွေပေါ်ထွက်လာတဲ့အခါမြောက်ပိုင်းမဟာမိတ်ထဲမှာအရင်ဆုံးကြိုဆိုပြီးကူညီထောက်ပံ့သူဟာ KIA ကချင်တပ်ဖွဲ့ဖြစ်ပါတယ်ကြံလက်နက်ကင်တွေကတော့ຫນွေဦးတော်လန်ရေးနဲ့လက်တွဲမဲ့အရေးလက္ခဏာအထင်ရှားမပြကြပါဘူးNCA အပြည့်ရစာချုပ်ဟာအရေးကြီးတယ်လို့စစ်ကောင်စီကအမြဲတမ်းပြောနေပေမဲ့အပြည့်ရစာချုပ်လက်မှတ်မထိုးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တချို့ကိုနေပြည်တော်ကိုဖိတ်ခေါ်ပြီးဆွေးနွေးတာကိုကြည့်ရင် အပြစ်ရရေးနဲ့ငြိမ်းချမ်းရေးဟာအဓိကမဟုတ်ပဲကိုကျိုးစည်းဝါးကာကွယ်ရေးကသာအရေးကြီးနေပုံရပါတယ်ဒီလိုတွဲဆောင်ဆွေးနွေးလို့တိုင်းသာတပ်ဖွဲ့ကြီးတွေကွဲပြဲပြီးနေကြားစောက်တက်နဲ့ပြည်သူစစ်ဖြစ်ကုန်တာကိုစစ်ကောင်စီကလိုလားပါတယ
်ဩဂုတ်လ22ရက်နေ့ကလည်းလာဟုပါတီပအိုးအဖွဲ့ချုပ် ALP ရခိုင်ပါတီစတဲ့အဖွဲ့ငယ်လေးတွေကိုနေပြည်တော်ကိုဖိတ်ခေါ်ပြီးစစ်ကောင်စီလက်အောက်ကနေကြားစောက်တက်ထဲဝင်ကြဖို့တက်ချုပ်ကစီယုံတိမ့်သွင်းပါလေကရင်နဲ့ကချင်နယ်ကြားဆောင်တပ်တွေစီးပွားရေးလုပ်ပြီးကိုကျိုးရှာနေတာကိုအတုယူစီခြင်းတဲ့သဘောဖြစ်ပုံရပါတယ်ကချင်တပ်ဖွဲ့ထဲမှာ PBF တွေနဲ့ပူးပေါင်းပြီးစစ်ကောင်စီတပ်ကိုတိုက်တာမျိုးလည်းရှိပါတယ်စစ်ကောင်စီအင်အားစုမှာစစ်တပ်ကျန်းဖို့ပါတီစစ်မှုထမ်းဟောင်းမဘာဒလာအဖွဲ့နယ်ချောင်းဆက်တပ်ပြည်သူ့စစ်ပြည်စောထိစတဲ့အဖွဲ့တွေပါဝင်ပါတယ်တိုင်းနာလက်နဲ့ကင်တွေထဲမှာလည်းကိုကျိုးစီးပွားနဲ့လူမျိုးရေးအဓိကထားပြီးစစ်တပ်နဲ့အပေးအယူလုပ်တာမျိုးတွေရှိပါတယ်။ຫນွေဦးတော်လိုင်းရင်အင်အားစုဟာစစ်ကောင်စီတက်တာပြီးမှပေါ်ပေါက်လာတဲ့အုပ်စုပါ။ PDF ပြည်သူ့ကာကွယ်ရေးတပ်စစ်ကောင်စီကိုစွန့်ခွာလာတဲ့စစ်သည် NUG စစ်တပ်တွေဟာຫນွေဦးအုပ်စုတွေဖြစ်ပါတယ်။အရင်ကရင်နီကချင်ချင်းစတဲ့တပ်ဖွဲ့တွေနဲ့ပူးတွဲတိုက်ခိုက်နေတဲ့ PDF တွေလည်းရှိပါတယ်။ဒါပေမဲ့မြောက်ပိုင်းမဟာမိတ်အားလုံးຫນွေဦးတော်လိုင်းရင်မှာပါဝင်လာမလားဆိုတာကတော့ဆောက်ကြည့်ရမယ့်ကိစ္စသာဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကျန်းမာရေးအစီအစဉ်ကိုတင်ပြมาဖြစ်ပါတယ်ဒီသတင်းပတ်ကျန်းမာရေးခန္ဓာမှာတော့ကိုဗစ်လှိုင်းအသွင်ပြန်အဖြစ်များလာတာကိုပြောပြထားပါတယ်မြန်မာနိုင်ငံထဲမှာ COVID-19 ဖြစ်တာအလွန်များလာပြီးလှိုင်းအမြင့်ပိုင်းကိုရောက်နေပုံရတာမို့အကောင်းဆုံးဆက်ကာကွယ်ချဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ COVID ရဲ့ Omicron မျိုးကွဲစိတ်သစ် BA4 နဲ့ BA5 တို့အပြီးဖြစ်လာတဲ့လှိုင်းသစ်အတွက်ဘယ်လိုဆက်ပြီးကာကွယ်ပြီးဘယ်လိုလူတွေကအားဖြည့်ကာကွယ်စီအမြန်ဆုံးထိုးသင့်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံမှာကျန်းမာရေးပညာပေးလုပ်နေတဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာရွှေရအောင်ကိုကိုဝင်းမင်းကမြင်းမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာဆေဝအောင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံထဲမှာအခုကိုဗစ်ဖြစ်တာကအတော်ကိုပြန်များလာတာမို့ဒီနောက်ဆုံးကူးစက်မှုအခြေအနေကဘယ်လိုရှိနေလဲဆရာမ
အခုကတော့အဲ့ဒီကိုဗစ်ဖြစ်တဲ့လူတွေကတော့အရန်များနေတယ်လို့ထင်နေပေါ့နော်။ဘာလို့လဲဆိုတော့အဲ့ဒီရက်ွက်ထဲမှာလည်းအရန်ဖျားတဲ့လူတွေအရန်များလာတယ်။နောက်တစ်ခုကကြတော့ကျမတို့အဲ့ဒီအလုပ်တွေမှာကြတော့တချို့အလုပ်တွေမှာကြတော့အဲ့ဒီ rapid test ပေါ့နော်။ကိုဖာသားကိုစစ်တဲ့ test လေးတွေနဲ့လုပ်ကြည့်တဲ့အခါမှာလည်း positive case တွေအရန်များလာတယ်ပေါ့နော်။အဲ့ဒါကြောင့်မလို့ကုလလောဆယ်မှာတော့ဒီကိုဗစ်ရောဂါကလေတော်တော်လေးတော့များနေတယ်လို့ပြောလို့ရပါတယ်နော်
။ဟုတ်ကဲ့။ fly အနေနဲ့ကြည့်မယ်ဆိုရင် fly ရဲ့ဘယ်လောက်နေထားကိုရောက်နေပြီ။ fly လို့ရောပြောကြည့်လို့ရတယ်လား။
fly လို့ပြောလို့ရပါတယ်ခုကလေတော်တော်များများပေါ့နော်ကိုနဲ့နီးစပ်တဲ့လူတွေအကုန်လုံးကိုလိုက်မေးကြည့်လိုက်လို့ရှိရင်တော့သူကအဲ့လိုတုတ်ကွေးလို့ပေါ့ရာသီတုတ်ကွေးလားဒါမှမဟုတ်ရင်လေကိုဗစ်လားပေါ့နော်အဲ့လိုမျိုးနှာစီးချောင်းဆိုးဖြစ်ပြီးတော့မှသူကတော်တော်များများကလေအဲပြန်ကောင်းနေကြတဲ့လူတွေကတော်တော်များများဖြစ်နေတယ်ပေါ့အဲ့တော့တချို့ကတော့ယောဂါကတရက်နှစ်ရက်လောက်ပဲဖြစ်ပြီးပြန်ကောင်းသွားတဲ့လူတွေရှိတယ်တချို့ကလည်း 4-50 ရက်လောက်ခံရတဲ့လူတွေရှိတယ်ပေါ့နော်အဲ့ဒါမျိုးလူတွေကတော့ကိုနီးတဝိုက်မှလေတော်တော်များများအများဆုံးဖြစ်နေတာဆိုတော့ကြတော့သူ့ရဲ့လှိုင်းကတော့တော်တော်ကိုမြင်နေလို့တော့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာအရင် Omicron ဖြစ်ထားတဲ့သူတွေကပြန်ဖြစ်နိုင်ခြင်းမျိုးတွေ့ထားလား
အရင်တုန်းကသူတို့အဲ့ဒီ Omicron ပထမစဖြစ်ပြီးတော့လေဖြစ်တဲ့လူတွေတော်တော်များများလည်းပြန်ပြီးတော့ဖြစ်တာတွေတွေ့တယ်ပေါ့နော်သူတို့တခါဖြစ်ပြီးတဲ့အခါမှာပြန်ပြီးတော့ကောင်းသွားပြီးတဲ့အခါမှာလည်းတခါပြန်ပြီးတော့အဲ့လိုနှာစီးချောင်းဆိုးနဲ့အဲ့လိုချောင်းဆိုးပြီးတော့အဲ့ဒါမျိုးပြန်ဖြစ်တာတွေလည်းရှိတယ်ပေါ့နော်အဲ့တော့ Omicron ကတော့လေပြန်ပြီးတော့အခုဖြစ်နေတယ်လို့ပြောလို့ရတာပေါ့နော် reinfection တွေရှိနေတယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဒီဆေးစစ်တာမှာရောဟိုမစစ်တဲ့သူတွေရှိနေတဲ့အနေအထားနဲ့ဒီဆေးစစ်တာရဲ့ထူခြားမှုတွေရောတွေ့ထားတာရှိလား
မစစ်တဲ့လူတွေကတော့သူတို့တွေကတော်တော်များများတော့မစစ်ကြဘူးပေါ့နော်ဒီလိုပဲအဲသူတို့ကတရက်နှစ်ရက်လောက်နေတော့ကြတော့ကောင်းသွားကြတယ်အဲ့လိုအဲ့လိုမျိုးကြောင့်သူတို့ကမစစ်ကြဘူးပေါ့နော်များသောအားဖြင့်စစ်တဲ့လူတွေကတော့အဲ့လိုအလုပ်တွေမှာပေါ့နော်မဖြစ်မနေစစ်ရမယ်ဆိုတဲ့လူမျိုးတွေတချို့ကြတော့အဲ့လို health conscious ပြောနော်ကိုယ့်ရဲ့ကျန်းမာရေးနဲ့အဲ့လိုမျိုးတုတ်ကွေးလို့ဖျားလားကိုဗစ်ပဲလားဆိုတာသိချင်တော့ကြတော့သူတို့ကလည်းသူတို့ self testing ပေါ့နော်ကိုယ့်ဟာကိုယ်စစ်ကြတာတွေအများကြီးလုပ်ကြတဲ့အတွက်ကြောင့်သိလာတာများတာပေါ့နော
်ဟုတ်ကဲ့ တော့ဒီနေရာမှာစစ်တဲ့အခါမှာရောဟို positive negative ပေါ့နော်ပိုးတွေ့တာပိုးမတွေ့တာအနေထားကဘယ်လိုရှိလဲ
အခုလောလောဆယ်ကတော့အဲ့လိုတချို့စစ်လိုက်တဲ့အခါမှာအစပိုင်းပေါ့နော်သူတို့နှာစီးချောင်းဆိုးလေးဖြစ်တဲ့အချိန်ကျတော့သူတို့ရဲ့ virus ကပဲ test ကိုလေ positive ဖြစ်အောင်ဒီမပေါ်တဲ့အတွက်ကြောင့်မို့လားပေါ့နော်သူတို့ false negative ပေါ့တခါလေးကျရင် negative လေးတွေတွေ့တယ်ပေါ့နော်တွေ့တဲ့အခါကျလို့ရှိရင်တခါလေးကျရင်တော့ကျွန်တော်တို့နှစ်ခါသုံးခါလောက်ပြန်ပြီးတော့စစ်တဲ့အခါကျလို့ရှိရင်အဲ positive ဖြစ်သွားရလည်းရှိတယ်တချို့ကျတော့သုံးခါလောက်စစ်ပြီးပေးမယ်လေသူက symptom တွေရှိနေတယ်ပေါ့နော်အဲ့တော့ covid ရဲ့လက္ခဏာတွေရှိနေတဲ့လူတွေလည်းရှိတယ်ပေါ့အဲ့တော့တကယ်လို့ positive ဖြစ်သွားတဲ့ခါလူတွေဆိုလို့ရှိရင်တော့ကျမတို့ကခွဲထုတ်လို့ရတာပေါ့နော်ဒီလူက positive လည်းဖြစ်တယ်သူကဆိုလို့ရှိရင်အရန်ကိုကူးစက်မှုကလည်းဒီချိန်မှာအများဆုံးဖြစ်တဲ့အတွက်ကြောင့်မို့သူတို့ကိုလုံးဝသီးသန့်ပေါ့နော်ခွဲထုတ်ပြီးတော့လိုအပ်တဲ့ဆေးဝါးကုသမှုတွေလုပ်ပေးလို့ရတယ်ပေါ့နော်အဲ့ဒီ negative ဖြစ်နေတဲ့လူတွေကြတော့ကျမတို့ကအဲ့လို symptom တွေလည်းရှိနေတယ်ပေါ့နော်ယောဂလက္ခဏာတွေရှိနေရင်တော့သူတို့သုံးရက်လောက်အထိထပ်စစ်ခိုင်းနေအဲ့ဒီမှာမှ positive ဖြစ်သွားတာလည်းရှိတယ်မရှိဘူးဆိုလို့ရှိရင်လည်းသူတို့ကတခြားအဲ false negative ဖြစ်နေတာလားဒါမှမဟုတ်လို့ရှိရင်လည်းသူတို့ရဲ့တခြားရာဒီတုတ်ကွေးလိုမျိုးလားအဲ့ဒါတွေကလည်းကူးစက်နိုင်တဲ့အတွက်ကြောင့်ဒီလူတွေကိုလည်းတတ်တတ်ပေါ့နော်သူတို့လိုအပ်တဲ့ precaution တွေလုပ်ဖို့အတွက်ကိုတော့အကြံဉာဏ်ပေးရတာတွေလုပ်ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာဒီတစ်ခေါက်မှရောဒီထူးထူးခြားခြားလက္ခဏာပေါ့နော်သိထားသင့်တာရှိလားခွဲနိုင်မှုပေါ့စိတ်မစင်နိုင်
အခုလောလောဆယ်မှာတော့အဓိကတော့သူကအဲ့ဒီ Omicron နဲ့အများဆုံးဖြစ်နေတာပေါ့နော်သူကအဲ့လိုနှာခေါင်းပိတ်တာပေါ့နော်နှာစီးချောင်းဆိုးဖြစ်ပြီးတော့အသံတွေပြောင်းသွားတာပေါ့နော်အဲ့ဒါမျိုးတွေဖြစ်လာပြီဆိုလို့ရှိရင်တော့ကျမတို့ကဒါက Omicron အဲ့ဒီ COVID ဖြစ်ဖို့များတယ်ပေါ့နော်တချို့ကြတော့အဲဖျားတာရှိတယ်ခေါင်းကိုက်တာပေါ့နော်အဲ့ဒီခေါင်းနှစ်ဖက်ကြီးကိုက်နေတာမျိုးဖြစ်တယ်နောက်ခဏနေကြမှာနှာစီးချောင်းဆိုးလေချောင်းတွေအရင်နာတာရှိတယ်တချို့ကြတော့ခါးကိုက်တာရှိတယ်ပေါ့နော်အဲများသောအားဖြင့်အရင်အလိုမျိုး Delta တုန်းကလိုအနံ့ပြောက်တာတို့ပါတို့တိတ်ပြီးတော့မတွေ့ရအောင်ဒါပေမဲ့တချို့တွေလည်းနည်းနည်းပါးပါးတော့ရှိတာတော့တွေ့တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုအချိန်နေမှာဒီကူးစက်တော်တော်များနေတဲ့အချိန်နေပါပေါ့နော်ဘလို့ဆက်ကာကွယ်ဖို့အကြံပြုရှင်လဲဆရာမ
ကျွန်တော်ကအဲ့ဒီဒီ Omicron ဖြစ်လာတဲ့ခါကျတော့သူကဟိုတခြား strain နေပေါ့နော်အရင် strain နေတဲ့ဆိုင်သူ့ရဲ့ incubation period ကအရန်ကိုမြန်နေပေါ့နော်၃ရက်လောက်ဆိုလို့ရှိရင်ကိုသူကကူးသွားနိုင်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးအဲ Omicron COVID ဖြစ်တဲ့လူတွေနဲ့တွေ့ထားတဲ့လူတွေပေါ့နော်အဲ့ဒီလူတွေကိုလည်းဆိုလို့ရှိရင်လည်းပို့ပြီးတော့သူတို့ပညာပေးအဲသူတို့သတိထားပြီးတော့စောင့်ကြည့်ရတယ်ပေါ့နော်စောင့်ကြည့်ပြီးတော့တကယ်လို့ positive ဖြစ်လာပြီဆိုလဲကျွန်တော်တို့ကလုံးဝကိုခွဲထုတ်ပြီးတော့မှသူတို့ကိုအိမ်မှာနေပြီးတော့လိုအပ်တဲ့ကုသမှုတွေကိုလုပ်ပေးရတယ်ပေါ့နော်နောက်တစ်ခုကသူကအရန်ကိုကူးစက်တာပေါ့နော်ကူးစက်တော့ကြတော့ကျွန်တော်တို့ကဘလိုနေရာတွေမှာအရန်ကူးစက်နိုင်တယ်လဲဆိုတော့များသောအားဖြင့်တော့အထဲမှာပေါ့နော်အဲလူစုအဲ့ဒီအလုံးပိတ်ခန်းတွေထဲမှာ air condition ရှိတဲ့အခန်းတွေလေဝင်လေထွက်မကောင်းတဲ့အခန်းတွေမှာဆိုလို့ရှိရင်တော့သူတို့ကအများဆုံးကူးစက်တယ်ပေါ့နော်တခါကြလို့ရှိရင်ခီးသွားတဲ့ခါမှာလည်းလေနဲ့ခီးသွားတဲ့ခါဒါမှမဟုတ်လည်းဘတ်စ်ကားတွေပေါ့နော်အဲ့လိုအလုံးပိတ်ကားတွေ air con ကားတွေနဲ့သွားတဲ့ခါမှာဆိုရင်သူတို့ကအရန်ကိုကူးစက်တတ်တဲ့ကြောင့်မလို့ကျွန်တော်တို့ကအဲ့သူတို့ကိုအဲ့လေဝင်လေထွက်ကောင်းဖို့နောက်တစ်ခုကကြတော့အဲ့မတ်စ်ကိုလေမဖြစ်မနေအဲ့လူစုလူဝေးတွေရှိတဲ့နေရာမှာဆိုလို့ရှိရင်မဖြစ်မနေတတ်ထားဖို့ပေါ့နော်အဲ့ social distancing ဆိုတဲ့လူတစ်ယောက်နဲ့တစ်ယောက်နဲ့ခတ်ခေါက်ခွာအတက်နိုင်ဆုံးနေဖို့တွေပေါ့အဲ့လိုမျိုးတွေကိုအကြံပြုရတာရှိတယ်ပေါ့နော်ဟိုကျွန်တော်တို့အနေနဲ့ကတော့အဲ့လူတွေကိုပညာပေးရတဲ့အခါမှာတော့တော်တော်လေးတော့ခက်တယ်ပေါ့နော်အခုကကြတော့တော်တော်များများကလည်းမတ်စ်ကိုသူတို့မတတ်ကြတော့ဘူးအဲ့လိုဒီလိုပဲသူတို့အရန်ယောဂကလည်းအရင်ကတော့မပြင်းထန်ဘူးပေါ့နော်အဲ့လိုမျိုးအောက်ဆီဂျင်တွေအရန်ကြတာတွေလည်းမရှိတဲ့အတွက်ကြောင့်မလို့များသောအားဖြင့်တော့လူငယ်ပိုင်းတွေကတော့ဒီလိုမျိုးတွေလိုင်းနာဖို့ကတော့သူတို့နည်းနည်းခက်ခဲတာပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာကာကွယ်ဆေးထိုးတာကိုဆရာမဘယ်လိုအကြံပြုချင်လဲ
ကာကွယ်ဆေးကအခုကကြတော့အခုအများဆုံးဖြစ်နေတာက Omicron ပေါ့နော် Omicron ကြတော့ကျမတို့ကဟိုးရင်တော့ပေါ်ခဲ့တဲ့ကာကွယ်ဆေးတွေပေါ့အဲ့ဒါမျိုးကာကွယ်ဆေးကိုသူက fully vaccinated ပေါ့နော်နှစ်ခါထိုးထားပြီးမယ်လေကျမတို့ကအခုနောက်ပိုင်းမှာသူတို့အဲ့ဒီဟာကြာသွားပြီပေါ့နော်နှစ်လသုံးလထက်ပိုကြာသွားပြီဆိုလို့ရှိရင်တော့ကျမတို့ကသူ့ရဲ့ antibody ဆေးကလည်းအရန်ကိုကျလာပြီပေါ့နော်အဲ့ဒါမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီ booster ပေါ့နော်အားဖြည့်ဆေးကိုတော့ချက်ချင်းရရင်ရတယ်လို့ပေါ့နော်အမြန်ဆုံးထိုးဖို့အတွက်ကိုအကြံပေးတာပေါ့နော်အထူးသဖြင့်ကတော့အသက်ကြီးတဲ့လူတွေပေါ့နော် immune မကောင်းတဲ့လူတွေနောက်တစ်ခုကဒီလိုသူတို့မှ underline ယောဂရှိတဲ့လူတွေနောက်တစ်ခုကကြာအရန် obese ဖြစ်တဲ့လူဝါတဲ့လူတွေပေါ့နော်အဲ့ဒါမျိုးတွေဆိုလဲသူက covid ဖြစ်လို့ရှင်တဲ့အရန်ပြင်းထန်တတ်တဲ့အတွက်ကြောင့်မို့အဲ့ဒီလူတွေကတော့မဖြစ်မနေ booster ကိုအမြန်ဆုံးထိုးဖို့အကြံပေးရတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမဲစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။နေဆက်ဒေတာသတင်းတောက်တွေအပတ်စဉ်စူးစီးတင်ပြပေးနေတာဖြစ်ပါတယ်။
ပ တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းလာသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဖကတ်မှာလူငယ်တယောက်ကိုစစ်တပ်ကပြစ်ဒဏ်လိုက်ပြီးအလောင်းကိုပြန်မပေးပါဘူးဘူသီးတောင်ကစစ်ပေးဆောင်စခန်းတစ်ခုမှာတော့စစ်တပ်ကအကြောင်းမဲ့ဝင်ရောက်ပြစ်ခတ်ခဲ့ပါတယ်သတင်းလွှာတွေထဲမှာတော့ညောင်လေးပင်ခရိုင်ထဲကစစ်ပေးဆောင်အများစုနာမကျန်းဖြစ်နေတာကြောင့်ဆေးဝါးအကူအညီတွေလိုအပ်နေတဲ့အကြောင်းတွေကိုနားဆင်ကြရပါပါရှင်
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကင်းလဲ့နေတဲ့စစ်ကောင်စီတပ်ဖွဲ့ကဖားကတ်မျိုးကကချင်လူငယ်တယောက်ကိုအကြောင်းမဲ့ပစ်တက်လိုက်ပြီးရုပ်အလောင်းကိုလည်းမိသားစုကိုပြန်မပေးဘူးလို့ဒေသခံတွေကပြောပါတယ်။ဖားကတ်မျိုးကလတ်ကုန်းရက်ွက်ကအသက်25နှစ်အရွယ်လူငယ်တယောက်ဆိုင်ကယ်နဲ့သွားနေချိန်စစ်တပ်ကစစ်ဆေးဖို့တားမြစ်ရမှာကြောက်လန့်ပြီးမောင်းပြေးတာကြောင့်စစ်တပ်ကအော်တိုဘားလ4ရက်နေ့ညကပစ်တက်လိုက်တာဖြစ်ပါတယ်။ဖားကတ်မျိုးမှာညာ၈နိုင်နောက်ပိုင်းအပြင်ထွက်သူတွေကိုပြစ်ခတ်နိုင်တဲ့ညွန်ကြားချက်တွေရှိထားတယ်လို့တပ်နဲ့နှိစတဲ့သူတွေကပြောဆိုနေပေမဲ့တိချာအတီးပြုတ်ချက်တော့မရသေးပါဘူး
။ရှမ်းမြောက်နမ်တူမြို့နယ်မှာကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တွေနဲ့စစ်တပ်တို့အကြားအောက်တိုဘာလ5ရက်နေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စက်တင်ဘာလတတိယပတ်ကစပြီးဖြစ်ပွားနေတဲ့နမ်တူမြို့နယ်ကတိုက်ပွဲတွေကြောင့်မန်ဂျက်၊ကုန်းကရားနဲ့စင်လီကောင်ယာယွာကစစ်ပေးဆောင်300လောက်ကလည်းဒီနေ့အချိန်ထိနေရက်ကိုမပြောင်းနိုင်သေးပဲအရေးပေါ်အကူအညီတွေလည်းလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။နမ်တူမြို့နယ်ထိစပ်နေတဲ့မန်တုံမြို့မှာလည်းစစ်တပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားဒီရက်ပိုင်းတိုက်ပွဲတွေဖြစ်ပွားနေပြီးဘာသာရေးအဆောက်အအုံနဲ့လူနေအိမ်တွေထိခိုက်တာတွေရှိနေတယ်လို့လည်းသိရပါတယ်
ရခိုင်ပြည်နယ်ဗူရီတောင်မြို့ကရန်အောင်မြင်စစ်ဘေးရှောင်စခန်းကိုအော်တိုဘားလ3ရက်နေ့ညတကောင်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကဝင်ရောက်လာပြီးတနက်နဲ့ပစ်ခတ်ချင်းချောက်တာတွေလုပ်ခဲ့တယ်လို့သိရပါဗျ။အင်အားပဲလောက်ပါတယ်ဆိုတာတော့အတိအကျမသိရသေးပေမဲ့စစ်ကား5စီးနဲ့ရောက်ရှိလာပြီးမိနစ်20လောက်အကြာပစ်ခတ်ခဲ့တဲ့အတွက်စစ်ဘေးရှောင်တွေကြောက်လန့်ပြီးအိမ်အောက်တွေမှာပုန်းခိုခဲ့ရတယ်လို့စခန်းတာဝန်ရှိသူတယောက်ကပြောပါတယ်။ဒါအပြင်စစ်တပ်ကကြောက်တော်နဲ့ပလောဝမြို့ရှိစစ်ဘေးရှောင်တွေကိုနေရာပြန်ဖို့ဖိအားပေးတာတွေရှိနေတယ်လို့ဒီရအောင်မြင်စခန်းကစစ်ဆောင်တွေကိုလည်းစက်တမလကလေးကနေရပြန်ပို့ဖို့ဖိအားပေးနေတယ်လို့သိရပါဗျ
။မွန်ပြည်ကာကွယ်ရေးတပ်တောင်ပိုင်း MSDF S နဲ့စစ်ကောင်စီတပ်ဖွဲ့တို့ခေါ်စာမျိုးပေါ်မှာပစ်ခတ်မှုဖြစ်ပြီးနှစ်ဖက်တိုက်စုံမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ခလာရ31တပ်ဖွဲ့အခြေစိုက်တဲ့ခေါ်စာမျိုးပေါ်မှာအောက်တိုဘာလ3ရက်နေ့ညနေပိုင်းမှာMSDF S တပ်ဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့ရကနေနိုင်ဝဲကြော်ကြာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကတပ်ရေးဘူကြီးအပါအဝင်3ယောက်တိဆုံးခဲ့တယ်လို့ MSDF S ဘက်က2ယောက်ကြဆုံးခဲ့တယ်လို့အဲ့ဒီအဖွဲ့ကထုတ်ပြန်ပါတယ်စက်တင်ဘာ30ရက်နေ့တုန်းကလည်းရေးမြုပ်ကိုလဆာသွားထုတ်တဲ့ခေါ်စာမျိုးမှရဲစခန်းမှုရဲ့ကတိုက်ခိုက်ခံခဲ့ရပြီးစခန်းမှုအပါအဝင်ရဲ3ယောက်တိဆုံးခဲ့တယ်လို့ရေးဘလူးအဖွဲ့ကထုတ်ပြန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့မှာဝါခုတ်ဖို့တော်ထဲသွားတဲ့ကလေးမိခင်တယောက်မိုင်းနေမိပြီးဒဏ်ရာပြင်းထန်ရရှိခဲ့ပါတယ်။အော်တိုဘားလ4ရက်နေ့မနက်ပိုင်းကကြောက်မဲမြို့နယ်တင်းလုံရွာသားစိုက်ထွန်းကျော်နဲ့နန်းရွှေလင်းတို့လင်မယားဝါခုတ်ဖို့ရွာအရှိဖက်တောဆက်အသွားလမ်းမှာမိုင်းနေမိပြီးနန်းရွှေလင်းဟာလက်ချစ်ထောက်တင်မနဲ့ခါရီမှာတန်ရာရရှိခဲ့တာဖြစ်ပါတယ်မိုင်းဆထိမှန်ထားတဲ့နန်းရွှေလင်းလာရှိုးဆေးုံမှာစေကုတမှုခံယူနေရပြီးလက်ရှိချိန်ထိစိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့မြစ်သားစုဝင်တွေကပြောပါတယ်ထောင်မိုင်းကပဲအဖွဲ့ရဲ့မိုင်းမှန်မတိနိုင်ပေမဲ့2021ခုနှစ်နောက်ပိုင်းတော့က RCSS နဲ့ SSPP TNLA တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ဖူးတဲ့နေရာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းကံပလန်မြို့နယ်မှာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေသူတွေကိုအသိစိတ်နဲ့ကိုနှုတ်ထွက်ကြဖို့ CDF ကံပလန်အဖွဲ့ကတတိပေးလိုက်ပါတယ်စစ်ကောင်စီအနေနဲ့အုတ်ချုပ်ရေးရန်တရားအာဏာတည်တံ့ရေးတို့အတွက်နိုင်ငံရေးအုတ်ချုပ်ရေးလူမှုရေးစေယုံရေးဒေသဖွံ့ဖြိုးရေးစတဲ့အကြောင်းပြချက်၅ချက်ကိုမဖြစ်မနေအကောင့်ထဲပေါ်ဖို့ကြိုးပမ်းနေပြီးရရွာအုတ်ချုပ်ရေးပိုင်းကလူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့ကလှုပ်ဆောင်နေတယ်လို့ CDF ကံပလန်တပ်ဖွဲ့က စက်တင်ဘာလ29ရက်နေ့ကထုတ်ပြန်လိုက်ပါတယ်မြို့နယ်အတွင်းကကြီးရွာအုပ်စုတာဝန်ခံဇေအိမ်မှုယာအိမ်မှုအယံမိသက်ပြီးသူစစ်ချက်ချင်းတွေရမီရဖတွေအပါအဝင်စုစုပေါင်း53ယောက်နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဟာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်နေပြီးလူအယင်လက်နက်တွေလည်းတပ်ဆင်နိုင်ဖို့ညွှန်ကြားထားကြောင်းအတိအကျသိရှိထားတယ်လို့ CDF ကံပလက်ကဆိုပါတယ်ဒီလူတွေအနေနဲ့အောက်တိုဘာလ15ရက်နေ့နောက်ဆုံးထားပြီးနှုတ်ထွက်ကြဖို့နဲ့မနှုတ်ထွက်ပဲစစ်တပ်နဲ့စပီပူပေါင်းနေမယ်ဆိုရင်ဘီတုတစ္ဆဖောက်အဖြစ်သတ်မှတ်ပြီးတွေ့တဲ့နေရာမှာရှင်းလင်းအရေးယူသွားမယ်လို့ CDF ကံပလက်ကတတိပေးထားပါဗ
ျ။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကရင်မျိုးသားအစည်းအဝေး KNU တက်မဟာ3နယ်မြေညောင်လေးပင်ခရိုင်ကစပေးရှောက်အများစုနာမကျန်းဖြစ်နေတာကြောင့်စေဝါအကူအညီတွေလိုအပ်နေတယ်လို့သိရပါဗျ။အသေးစိတ်ကိုတော့ကျွန်မအာမီယန်နေပဲစူးစီးတင်ဆက်ထားပါဗျ။စီရေးပတိပခရီကြောင့်ထွက်ပြေးတင်းရှောင်နေကြတဲ့ကြောက်ကြီးမျိုးနယ်နဲ့မုံမျိုးနယ်တွေကစစ်ပေးရှောင်တွေဟာရာသီတုတ်ကွေးနဲ့ငှက်ဖျားယောဂဖြစ်ပွားသူပို့ပြီးတော့များပြားလာပြီးကုသပေးနိုင်ဖို့စေဝါအကူအညီတွေလိုအပ်နေတယ်လို့ညောင်လေးပင်ခရိုင်ကရင်လူမှုရေးရာအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်
ချားရတော့တော်တော်များများရှိတယ်အခုအချိန်မှာတို့လည်းကြောင်းနာတာတွေပြီးတော့ချားတက်တာတွေပေါ့အဲ့လိုများတယ်ပြီးတော့ငှက်ဖျားလည်းပါမယ်ပါလဲဆိုတော့အခုခင်နေပါလေကြိုက်တယ်ပြီးတော့တောင်ပေါ်ဒေသတွေမှာတချို့သွားခေါ်လုံးတာတောင်ပေါ်ဒေသတွေမှာလည်းအမှထွေးဆောင်တယ်လည်းအများကြီးရှိတယ်အခုတလောအခုလည်းတလောမှာပြဖြစ်တာဆိုတော့ဆေးဝါးကူညီလို့ရှာ
နာမကျန်းဖြစ်နေတဲ့သူတွေကိုစေတနာဝန်ထမ်းကျန်းမာရေးလှုပ်သားတွေကရှိနေတဲ့ဆေးဝါးတွေနဲ့ကူညီကူတာပေးနေပေမဲ့ဆေးဝါးလုံလောက်မှုမရှိဘဲအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ဒါအပြင်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးစည်ရေးပဋိပက္ခတွေကြောင့်လည်းလိုအပ်တဲ့ဆေးဝါးတွေကိုဝယ်ယူဖို့နဲ့တည်ယူနိုင်ဖို့အခက်အခဲများစွာရှိနေတယ်လို့သူကဆက်ပြောပါတယ်။
အခုလက်ရှိဖြစ်နေရလဲဆေးဝါးတွေဝယ်တာလဲအခက်အခဲရှိတယ်ကျမ။ဘာဖြစ်လဲဆိုတော့ဆေးဝါးအများကြီးတယ်လို့အချိန်မပြေတဲ့အနေအထားမှာရှိတယ်။ဒီတွေးမှာလာပြီးတော့ကူရက်ဆေးဝါးတွေလဲတချို့တယ်တာလဲဒီမှာရန်ကုန်မှာဆိုကျွန်တော်တို့ line ကနေတကရအရောက်လဲသူတို့မတယ်နိုင်ဘူးမတယ်ရဘူးလေ။ဆိုတော့လိုဝယ်တဲ့လုံကြုံတဲ့နေရာတခုမှထားပြီးတော့ပြာယူနေရတယ်။တစ်စစ်ပြီးတစ်စစ်အဲ့လိုသွားနေရတဲ့အခြေအနေရှိတယ်။ဘာဖြစ်လဲဆိုတော့ဒီတားတွေပါလေညတို့မြို့တို့ဝင်မှာအဲ့လိုဆစ်ဆင်းရေးရှိတယ်ဆေးဝါးတွေပါလေတို့များစစမှတ်တယ်ရယ်နည်းနည်းစီနည်းနည်းစီအဲ့လိုပဲဝယ်ပြီးတော့သွားနေရ
လက်ရှိမှာတော့ညောင်လေးပင်ခရိုင်အတွင်းကစစ်ပေးရှောင်တွေအတွက်ဆေးဝါးတွေအပြင်စားနပ်ရိက္ခာအကူအညီတွေလည်းများစွာလိုအပ်နေတဲ့အတွက်ပြည်တွင်းပြည်ပမှာရှိတဲ့နိုင်ငံသားတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကူညီပေးဖို့စစ်ပေးရှောင်တွေကိုအကူအညီပေးနေသူတွေကတောင်းဆိုထားကြပါတယ်ရှင်နေပြည်တော်ကစစ်ကောင်စီရဲ့ငြိမ်းချမ်းရေးတွဲဆောင်ဆွေးနွေးပွဲမှာပြည်내ရရှိရေး UWSP ကတောင်းဆိုခဲ့သလို NDAA ကကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိရေးနဲ့ပင်လုံပအချက်တွေအကောင့်ထဲပေါ်ဆောင်ရေး SSPP တို့ကတောင်းဆိုခဲ့တာကိုမူအားဖြင့်စစ်တပ်ဘက်ကသဘောတူညီခဲ့ကြတယ်လို့သိရပါတယ်။အခုလိုစစ်အာဏာရှင်ကိုအမြင့်ပြတ်ဖြုတ်ချရေးတော်လှန်နေကြချိန်စစ်တပ်စီမှဒီလိုအချက်တွေတောင်းဆိုသင့်ပြီလားစတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးလေလာသုံးသပ်သူတွေကဘာပြောထားပါသလဲ ရမင်းကတင်ဆက်ပေးထားပါတယ်ရှင
်လက်ရှိမှာအလုံးရဲ့ဘုံရီမှန်းချက်ဖြစ်တဲ့စစ်အာဏာရှင်စနစ်ဖျောက်ချရေးကိုလောက်ဆောင်ပြီးတော့မှပြည်내တိကိစ္စတွေကိုဆွေးနွေးသင့်တယ်လို့မြမနိုင်ငံရေးလေလာသုံးတတ်သူဒေါက်တာလှကျော်စောကပြောပါတယ
်ခုကျမတို့ဘုံမကြီးမှာတကယ်ကိုအလို့တကြီးလိုအပ်နေတာကဒီစစ်ကောင်စီကိုဖယ်ပြီးတိုင်းပြည်ဒီအေးချမ်းအောင်လုပ်ဖို့ကပိုအရေးကြီးတဲ့ချက်ပါတယ်စစ်ကောင်စီရှိနေတယ်လို့ဗမာပြည်နယ်ပေးပေးဘာပေးပေးဘယ်သူမှဘာမှမရနိုင်ဘူးကြာဒီစစ်ကောင်စီရှိမှရနိုင်တာဖြစ်တယ်ကြည်ဒီစစ်ကောင်စီကိုအဲအခုဖက်စစ်တပ်အမြင့်ပြဆိုလို့ပြပြတော့တာအောင်မရပြီးမှပါလေတခြားလူလုံးနဲ့နိုင်ချက်
စက်တင်ဘာလနောက်ဆုံးပတ်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြင်းအောင်လာနဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဒုတိယဥက္ကဋ္ဌဦးလော့ရာကူမြို့သားဒီမိုကရက်တစ်မဟာမိတ်အဖွဲ့NDAA ဒုတိယဥက္ကဋ္ဌဦးဆန်းပိရှမ်းပြည်တွတ်တရေးပါတီ SSPB ဒုတိယဥက္ကဋ္ဌနှင့်စက်ခွန်ဆိုင်ဟာနေပြည်တော်ကသွေးဆောင်ဆွေးနွေးပွဲမှာသွေးဆောင်ခဲ့ကြပါတယ်ဒီသွေးဆောင်မှုမှာပြည်내ရရှိရေး UWSP ရဲ့တောင်းဆိုမှု NDAA ရဲ့ကိုပိုင်အောက်ချုပ်ခွင့်ရရှိရေးတောင်းဆိုမှုနဲ့ပင်လုံပါအချက်များအကောင့်ထဲပေါ်ရေး SSPB ရဲ့တောင်းဆိုမှုတွေကိုမူအားဖြင့်သဘောတူခဲ့ကြတယ်လို့သိရပါတယ်ပြည်내ဖွဲ့စည်းရေးကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့ပြည်ထောင်စုသဘောတူစာချုပ်မှာသဘောတူထားတဲ့အချက်လက်တွေရှိတယ်လို့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးစောကျော်ညော့ကပြောပါတယ်
အဲ့ဒီကြံစည်တဲ့ဘော်ဒီတာကျစိတ်တိုင်းရှိမှဆိုရင်ဒီမိုကရေစီနဲ့ဆက်ရဲစနစ်ကိုစိတ်ကနဲ့ပြည်တော်စုကိုတိုင်းပြည်သားကြီးမြေဆောင်ပြည်နယ်ချင်းအကွက်စီရမီအဲ့လိုမျိုးအစင်ကတော့ဒီဘော်ဒီတာရာရှိတဲ့တိုင်းပြည်သားကြီးမြေဆောင်ပြည်နယ်ဆိုတဲ့အဲ့ဒီကတော့တိုင်းပြည်သားကြီးဖော်မလာပြည်နယ်လို့ဖော်မလာဆိုတာကလေလေအစင်တော့ဆက်လက်ပြီးတော့ညီနိုင်ခုမြမယ်အကင်းကျင်းလို့နားလည်တယ
်ဒါပေမဲ့ဒေါက်တာဟွာကျော်စောကတော့စစ်တပ်ကိုဖျောက်ချပြီးမှဗမာပြည်နယ်အပါအဝင်အခြားတိုင်းရင်းသားပြည်နယ်တစ်ဖွဲ့စည်းရေးကိစ္စတွေကိုလှောက်ဆောင်တည်တယ်လို့ပြောပါတယ်
။ဗမာပြည်နယ်တို့တိုင်းရင်းသားပြည်နယ်တို့ဘာလို့အခုတည်းကငင်းခုန်ပြီးတော့နော်ဟိုသဘောထားတွေကွဲနေနေအစားဟိုကျမတို့အခုအားလုံးရဲ့ဘုံလုံငန်းခင်ဖြစ်တာပေါ့အခုလောလောဆယ်ရတော့ဒီစစ်ကောင်စီစစ်အာဏာရှင်စနစ်ကိုတိုက်ဖျက်ရေးတိုက်ပွဲပေါ်မှာပဲအားလုံးတင်းကြီးစွထဲရပ်ပြီးတော့အဲလုံနိုင်ငံကြီးနဲ့တဖြည်းဖြည်းတိုးတိုးပြီးလုံးကြဖို့ပဲကျွန်မတိုက်တွန်းချင်ပါလေ
စစ်တပ်ကအာဏာမသိမ်းခင်ကတည်းကမြန်မာနိုင်ငံအထက်မှာမြန်မာလူမျိုးစုအနေနဲ့အမျိုးသားပြည်နယ်တရလိုအပ်တဲ့ဆိုတာမျိုးတင်ပြတောင်းဆိုမှုတွေရှိသလိုရှမ်းနီတအန်းပလောင်ဝပအိုးတို့ကလည်းပြည်နယ်တွေသတ်မှတ်ပေးဖို့တောင်းဆိုထားကြပါတယ်ရှင်
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဖက်ကမြို့ကကချင်လွန်ငယ်တယောက်ကိုကင်းလဲနေတဲ့စစ်ကောင်စီတပ်ဖွဲ့ကပစ်တက်လိုက်ပြီးရုပ်အလောင်းကိုလည်းမိသားစုကိုပြန်မပေးဘူးလို့ဒေသခံတွေကပြောပါတယ်မွန်ပြည်ကကွယ်ရေးတပ်တောင်ပိုင်းနဲ့စစ်တပ်တို့အကြားခေါ်ဆာမြို့ပေါ်မှာပစ်ခတ်မှုဖြစ်ပွားပြီးတပ်ရဲပူကြီးအပါအဝင်နှစ်ဖက်လုံးမှာတိုက်စုံးမှုတွေရှိခဲ့ပါတယ
်တော်ရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။နေဆက်ဒေတာသတင်းထောက်တွေစူးစီးတင်ပြပေးနေတဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြတ်သက်ကပြောပြပေးမှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံကဇေပိုရီရှာမြို့မှာလူနေအဆောက်အုံတစ်ခုကိုရုရှားတပ်တွေရဲ့တိုက်ခတ်မှုကြောင့်တိဆုံးသူ3ဦးရှိနေတယ်လို့ဇေပိုရီရှာမြို့တာဝန်ခံကပြောပါတယ်ဇေပိုရီရှာဒေတာကိုဒေတာရဲ့အနေအများပြားကိုရုရှားကသိမ်းပိုက်ထားတာဖြစ်ပေမဲ့ဇေပိုရီရှာမြို့မှာတော့ယူကရိန်းကအောက်ချုပ်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာမနစ်ကဖေဖော်ဝါရီ1ရက်မှာအာဏာသိမ်းခဲ့တဲ့စစ်တပ်ကိုလက်နက်ရအောင်ကူညီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံသား၃ဦးနဲ့ကုမ္ပဏီတစ်ခုကိုအမေရိကန်ပြည်ထောင်စုကအရေးယူလိုက်ပါတယ်။မြန်မာစစ်တပ်ကိုလေရင်အစိတ်အပိုင်းတွေအပါအဝင်လက်နက်တွေရအောင်လုပ်ပေးနေတဲ့ Dynasty International Company Limited နဲ့ဒီကုမ္ပဏီပိုင်ရှင်ဦးအောင်မိုးမြင့်ကုမ္ပဏီကိုပူးတွဲတည်ထောင်သူဦးလှိုင်မိုးမြင့်ပြန်ကုမ္ပဏီဒါရိုက်တာမျိုးတစ္ဆာတို့၃ဦးကိုပိတ်ဆို့ဒဏ်ခတ်အရေးယူလိုက်တယ်လို့အမေရိကန်ဗန်ဒါရီဝန်ကြီးဌာနကစက်တဘရီနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေပေါ်မှာဖိနှိပ်မှုတွေတိုးလာနေတာဖြစ်ပြီးသတင်းသမားတွေရဲ့လုံခြုံရေးအတွက်စိုးရိမ်ရတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒီသတင်းဖက်အထိအနည်းဆုံးသတင်းသမား190အဖမ်းဆီးခံရတာဖြစ်ပြီးအမျိုးသမီး12ယောက်အပါအဝင်90နီးပါးကအဖမ်းခံထားရဆဲဖြစ်တယ်လို့နယူးယောက်ရုံးချုပ်မှာချက်တပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောတာပါ။တပ်ဖြတ်တာဖမ်းဆီးထိန်းသိမ်းတာရာဇဝတ်ကြောင်းနဲ့အရေးယူတာထောင်ချတာသတင်းဌာနတွေကိုစီးနှင်းရှာဖွေတာတွေအပါအဝင်သတင်းမီဒီယာတွေအပေါ်မှာဖိနှိပ်မှုပေါင်း200ကျော်ကို UNESCO ကမှတ်တမ်းတင်ထားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့လူသားချင်းစာနာမှုအကူအညီလိုအပ်နေသူကတန်း3တန်းကျော်နေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံးကပြောပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုဇော်မှုချော်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ်အက်တီအက်တို့ဖြစ်ပါတယ်ရှင်သောရရှင်များရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန့်နေ 10:00 ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမ Thank you ပါ
Thank you. This program has come to you from the Voice of America, Washington.